of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့ဧပြီလ3ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမဆူမြတ်မော်ပါရှင်။ COVID-19 ကာယရောဂါရေပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။COVID-19 ကာယရောဂါကမ္ဘာတစ်ဝှမ်းဆက်လက်ကူးစက်နေတာမှာစုစုပေါင်းကူးစက်နေသူသက်တမ်းကျော်သွားပါပြီ။အမေရိကန်ကလက်ရှိကူးစက်နေသူ 2,400 ခန့်ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မှုကာကွယ်နိုင်ဖို့လူတွေကိုနှာခေါင်းဆီးတွေဝတ်ဆင်ကြဖို့အိမ်ပြုတော်ကဒီကနေ့ညွှန်ကြားချက်ထုတ်မယ်လို့မျှော်လင့်ရပါတယ်။နယူးယောက်မြို့မြို့တော်ဝန် Bill de Blasio ကတော့အိမ်မြင်ထွက်ရင်ပဝါရီလက်ကင်ပဝါရီနဲ့နှာခေါင်းဆီးအကာအကွယ်ဝတ်ဆင်ဖို့ကြာသာရေးနေကညွှန်ကြားခဲ့ပါတယ်။ဆေးဝင်တန်းတွေလိုအပ်တဲ့ဆေးရုံသုံးနှာခေါင်းဆီးတွေကိုတော့မဝတ်သင့်ဘူးလို့မြို့တော်ဝန်ကပြောပါတယ်။ Los Angeles မြို့မြို့တော်ဝန်ကလည်းအလားတူဝတ်ဆင်ဖို့တိုက်တွန်းထားပါတယ်။ American ပြည်ထောင်စုပြည်နယ်တော်တော်များများမှာမလိုအပ်ရင်အိမ်မြေမထွက်ရအမိန့်ထုတ်ပြန်ထားပေမဲ့ပြည်နယ်တချို့မှာအမိန့်မထုတ်သေးပါဘူး။COVID-19 ကာယရောဂါတိုက်ဖျက်ရေးအတွက်လိုအပ်တဲ့နှာခေါင်းဆီးဝတ်ဆုံစတဲ့အကာအကွယ်ပစ္စည်းတွေတခြားနိုင်ငံတွေကိုအကူအညီပို့မပေးဖို့ညွှန်ကြားခဲ့တယ်ဆိုတာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကညှင်းဆန်ခဲ့ပါတယ်။ကတိရှိထားတဲ့အတိုင်းအကူအညီပေးမှာဖြစ်ပေမဲ့အမေရိကန်မှာလည်းဒါတွေလိုအပ်နေတာကြောင့်အများကြီးတော့ကူညီနိုင်မှာမဟုတ်ဘူးလို့သမ္မတကကြာသာရေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်ပစ္စည်းအစုံနဲ့ဆေးဘက်ဆိုင်ရာကိရိယာတချို့လိုအပ်ချက်အတွက်အမေရိကန်အစိုးရကတောင်ကိုရီးယားကိုအကူအညီတောင်းထားပါတယ်။ဒါအပြင်တရုတ်နဲ့ရုရှားအပါအဝင်နိုင်ငံတချို့စီကလည်းရောဂါတိုက်ဖျက်ရေးဆိုင်ရာပစ္စည်းတွေရရှိခဲ့ပါတယ်။အဲ့ဒီပစ္စည်းတွေကိုတချို့ကဝယ်ယူတာဖြစ်တယ်လို့တချို့ကအလူအဖြစ်နဲ့လက်ခံရရှိတာဖြစ်ပါတယ်။အမေရိကန်ရေတပ်လီယင်တင်စစ်သည်မော USS Theodore Roosevelt ပေါ်မှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ဖြစ်ပွားနေပြီလို့အသိပေးခဲ့တဲ့သင်္ဘောကပတန်ကိုရေတပ်ကယာရုကနေဖယ်ရှားလိုက်ပါတယ်။ရေတပ်ဗိုလ်မှူးကြီး Brett Crozier ကိုယာရုကနေဖယ်ရှားပြီးသူ့နေရာမှာရေတပ်ဗိုလ်ချုပ်ကြီး Carlos Sardiello နဲ့အစားထိုးမယ်လို့ရေတပ်ယာယီဝန်ကြီး Thomas Modley က Pentagon စစ်ဌာနချုပ်မှာကြာသာရေးနေတော့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အစင်းစင်ကြီးကြပ်ကိုခဲ့တဲ့နေရာမှာတွတ်တွတ်လက်လက်နဲ့ခံနိုင်ရရှိတဲ့စိတ်ဓာတ်လိုအပ်ပြီးတော့ခက်ခဲတဲ့အခြေအနေကြုံလာရင်မှန်ကန်တဲ့ဆုံးဖြတ်ချက်ရင်းချက်မှုနဲ့ဥစားမှုပေးနိုင်တဲ့တတ်မှုကြီးမျိုးလိုအပ်တယ်လို့ရေတပ်ဝန်ကြီးကပြောပါတယ်။ရေတပ်ဗိုလ်မှူးကြီး Crozier ကသူအယုံကြည်မရှိတော့ဘူးလို့လည်းပြောပါတယ်။ Center for American Progress အဖွဲ့ကစစ်တပ်အကြီးအကဲဟောင်းလည်းဖြစ်တဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာမူဝါဒရေးရာဒုဥက္ကဋ္ဌ Kelly Maxman ကတော့ရေတပ်ဗိုလ်မှူးကြီး Crozier ကိုဖယ်ရှားမယ်အစားရာထူးကိုတော့တိုးပေးတဲ့နယ်လို့ပြောပါတယ်။ဆိုရင်ကြာကိစ္စအပေါ်အစင်စင်အမိန်ပေးတဲ့အတိုင်းဆောင်ရွက်ခဲ့သူကိုမမျှမတအရေးယူတဲ့လောက်ရနောက်တစ်ခုဖြစ်တယ်လို့လည်းပြောကြပါတယ်။Theodore Roosevelt စစ်သည်မော်ပေါ်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေမှုကြောင့်သင်္ဘောသားတွေရဲ့အသက်ကိုကာကွယ်ဖို့အထက်လူကြီးတွေအနေနဲ့ပြပြတသားဆုံးဖြတ်ပေးပါလို့ရေးရပ်ဖို့မူကြီး Brett Crozier ကအခုသတင်းပတ်အစောပိုင်းကစာကြေးသားတောင်းဆိုခဲ့တာပါအဲ့ဒီစာသတင်းမီဒီယာတွေမှာပေါ်ကြားခဲ့ပြီးတဲ့နောက်အခုလိုရာထူးကနေဖယ်ရှားခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာ COVID-19 ကာယရောဂါနဲ့ပတ်သက်လို့အမှန်မှန်ကန်ဖော်ပြနေတယ်လို့ဆိုပြီးသတင်း website တွေကိုပိတ်ဖို့အစိုးရကညွှန်ကြားတဲ့အပေါ် digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေသတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကဝေဖန်လိုက်ကြပါတယ်။တိုင်းရင်းသားသတင်းမီဒီယာတွေရဲ့ internet စာမျက်နှာတွေအပါအဝင် internet စာမျက်နှာ220ခုကိုမတ်လထဲမှာပိတ်ခဲ့တဲ့အပေါ်မြန်မာနိုင်ငံ digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်း250ကစုပေါင်းပြီးတော့ကန့်ကွက်ကြီးညာချက်ထုတ်ပြန်ပါတယ်။တယ်လီဖုန်းဆက်သွယ်ရေးကုမ္ပဏီ၄ခုကိုအစိုးရရဲ့ညွှန်ကြားချက်အရတယ်လီနော်မြန်မာကအဲ့ဒီသတင်း website တွေကို mobile လက်ကင်ဖုန်းတွေကနေဝင်ဖတ်လို့မရအောင်ပိတ်ခဲ့တာပါအလားတူ MPD နဲ့ Mytel တို့ကလည်းရခိုင်ကရင်စားတဲ့တိုင်းရင်းသားဒေသတွေနဲ့ပတ်သက်တဲ့သတင်းတွေကိုပိတ်ခဲ့တာကိုလည်း digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့တွေရဲ့ထုတ်ပြန်ချက်မှရေးထားပါတယ်သတင်းမှတိုက်ဖြတ်နေတဲ့တစ်ချိန်တည်းမှာပဲသတင်းမီဒီယာလွတ်လပ်ခွင့်ကိုလည်းပေါ်ဆောင်ပေးဖို့အဖွဲ့အစည်း250ပါတဲ့ digital အခွင့်အရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကစုပေါင်းတောင်းဆိုခဲ့ကြပါတယ်COVID-19 နဲ့ပတ်သက်တဲ့သတင်းမှတွေတိုက်ဖြတ်ဖို့အတွက်ဆိုပြီးအခုလိုသတင်း website တွေပိတ်ခိုင်းတာဟာမြန်မာအစိုးရရဲ့အာဏာရှင်စနစ်လုံးရဖြစ်တယ်လို့ပြင်သစ်အခြေဆိုင်နေစည်းမထသတင်းတောင်များအဖွဲ့ RSF ကလည်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ
် VOA American တန်ညဘက်မြန်မာဝတ္တအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 19kHz 15.53 မြောက်ไซโดมีเตอร์25 kHz 118.3 တိုင်းဒိုမီတာ32 kHz 933 MHz နဲ့ပထမနာရီဘက်မှာတိုင်းလိုက်မီတာ190 kHz 1505 MHz တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ View American တန်းကနေတောက်ချာနေညပိုင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ပြောပြပေးသွားမှာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာတော့ကျောင်းတွေနဲ့အလုပ်တွေအတော်များများကိုပိတ်ဖို့ဝန်ကြီးချုပ်လီရှန်လုံးကဒီကနေ့မှပြောကြားလိုက်ပါတယ်။စင်ကာပူမှာအခုလက်လောသတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေတိတိကျကျတိုးလာတာကြောင့်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အခုလိုပိတ်ဖို့လှုံ့ဆော်လိုက်တာဖြစ်ပါတယ်။အဓိကမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေနဲ့အဓိကကျတဲ့စီးပွားရေးလုပ်ငန်းကဏ္ဍတွေကလွှဲပြီးကျန်တဲ့ရုံးတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့စင်ကာပူဝန်ကြီးချုပ်ကပြောကြားလိုက်တာဖြစ်ပါတယ်။ဧပြီလ9ရက်နေ့တနင်္လာနေ့ကနေမေလ4ရက်နေ့အထိပိတ်သွားမှာဖြစ်တယ်လို့လည်းပြောပါရယ်တကယ်လို့အချိန်တွေတိုးတက်မှုမရှိဘူးဆိုရင်တော့နောက်ထပ်တစ်လထပ်တိုးသွားနိုင်တယ်လို့လည်းပြောပါရယ်ကျောင်းတွေကတော့10ရက်နေ့ကစပြီးအိမ်ကနေပြီးတော့စာသင်တာတွေလုပ်သွားမှာဖြစ်တယ်လို့ပြောပါရယ်ဒါပြန်လူတွေအနေနဲ့အိမ်မှာရှိတဲ့မိသားစုကလွှဲရင်ကျန်တဲ့လူတွေနဲ့အပြင်မှာတွေ့ဆုံတာတွေမလုပ်ကြဖို့မလိုအပ်ရင်အပြင်မထွက်ကြဖို့ကိုလည်းသူကပြောကြားလိုက်ပါရယ်ဒီလိုမှအစားအစာဝယ်ဖို့ကိစ္စလိုမျိုးနေ့စဉ်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေဝယ်ဖို့အတွက်အပြင်ထွက်တာကလွဲရင်ကျန်တဲ့အချိန်တွေမှာအပြင်မထွက်ဘဲနေကြဖို့ဝန်ကြီးချုပ်လီရှန်လုံးကပြောပါရယ်။စင်ကာပူမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1100ကျော်ရှိပြီးတော့သေဆုံးသူ5ဦးရှိပါတယ်ခင်ဗျာ။ကမ္ဘာ့ဝန်ကိုဗစ် -19 ကာယောဂါဆိုးကြီးကြောက်နေခြင်းအတွက်မှာလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုပိုပြီးအားကောင်းလာအောင်လှုံ့ဆော်ကြဖို့ဥရောပလုံခြုံရေးနဲ့ဥပပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ကတောင်းဆိုလိုက်ပါရယ်။ကမ္ဘာလူမှုအတိုင်းပိုင်းအနေနဲ့အခုလိုအကျက်တဲကြီးကြုံရတဲ့အချိန်မျိုးမှာအကာအကွယ်မဲ့သူတွေကိုအခွင့်ကောင်းယူပြီးကိုကြိုးရှာမှုတိုက်ဖျက်ရေးကမိမိတို့ရဲ့ကြီးမားတဲ့တာဝန်တရားဖြစ်လာနေတယ်လို့ OSCE အဖွဲ့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအထူးကိုယ်စားလှယ် Valiant Richie ကပြောပါရယ်ဗီယက်နမ်မျိုးမာဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့လူကုန်ကူးတဲ့သူတွေဟာသူတို့ရဲ့ဝင်ငွေတွေဆက်ရဖို့အတွက်ပို့ပြီးတော့ကြမ်းဖက်လာနေပြီးပုံစံအသစ်နဲ့အတုံးချအမျက်ထုတ်လာနေတာကြောင့်လူကုန်ကူးခံရတဲ့သူတွေဟာမကြုံဘူးတဲ့အန်ဒီယာရီနဲ့ရင်ဆိုင်လာနေရတယ်လို့ပြောပါရယ်အခုလိုကမ္ဘာတဝန်းအကြက်တဲတွေကြုံနေရတဲ့ကာလမှာအမျိုးသမီးတွေ main ကလေးငယ်လေးတွေနဲ့ကလေးတွေဟာပို့ပြီးတော့အန္တရာယ်ရှိတယ်လို့ဆိုပါတယ်။ကလေးတွေကတော့ကျောင်းတွေပိတ်ထားတာကြောင့် internet online အသုံးပြုရတယ်များလာတာကြောင့်လို့ဆိုပါတယ်။ဒါပြင်ခန္ဓာကိုယ်တွင်းအင်္ဂါအစိပ်ပိုင်းတွေကိုထုတ်ယူဖို့အတွက်လူကုန်ကူးတာတွေလည်း COVID-19 ကာယရောဂါကြောင့်စတင်ပြီးတော့စိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြောထားပါတယ်။ဝင်ဝင်မရှိတဲ့သူတွေဒါမှမဟုတ်တခြားထောက်ပံ့ကူညီမှုမရတဲ့သူတွေဟာလည်းလူကုန်ကူးခံရတဲ့သူတွေရဲ့အမျက်ထုတ်တာကိုခံရနိုင်တယ်လို့ပြောပါတယ်။ဒါကြောင့်အစိုးရအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုအားကောင်းလာအောင်လုပ်ပြီးလူတိုင်းကျန်းမာရေးဆောင်ရှောက်မှုကိုတန်းတူညီမျှရအောင်လုပ်ပေးဖို့အလုံးလက်မဲ့ဖြစ်မှုနဲ့တခြားလူမှုပူလုံရေးအကျိုးခံစားခွင့်တွေရအောင်လုပ်ပေးဖို့ကိုလည်း OSCE အဖွဲ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ။ပနားမနိုင်ငံမှာတော့ COVID-19 ကာယရောဂါကူးစက်မှုကိုထိန်းချုပ်တဲ့အနေနဲ့နောက်ထပ်တားမြစ်ချက်အသစ်တွေကိုထုတ်ပြန်လိုက်ပြီးအခုခါမှာတော့အမျိုးသားအမျိုးသမီးလိမ္မော့အခြေခံတဲ့ကန့်သတ်မှုတွေကိုချမှတ်လိုက်ပါတယ်။လာမယ့်ဧပြီလ15ရက်နေ့အထိအမျိုးသားတွေနဲ့အမျိုးသမီးတွေဟာသတ်မှတ်ထားတဲ့နေ့တွေမှာတရက်ကို2နာရီအပြင်ထွက်ခွင့်ရမယ်လို့ပနားမနိုင်ငံရဲ့လုံခြုံရေးဝန်ကြီးဟွမ်ပီညိုကပြောပါရယ်ဒီအစီအစဉ်ရအမျိုးသမီးတွေအနေနဲ့ဈေးဝယ်ထွက်ဖို့အတွက်တနင်္လာဘုံတစ်ခုနဲ့တောက်ကြနေ့တွေမှာအိမ်ထဲကနေအပြင်ကိုထွက်ခွင့်ရမှာဖြစ်ပြီးအမျိုးသားတွေကတော့အင်္ဂါကြာသာပတိနဲ့စနေနေ့တွေမှာအပြင်ထွက်ခွင့်ရမှာဖြစ်ပါတယ်တနင်္ဂနွေနေ့မှာတော့ရေးပေါ်ကိစ္စကလွှဲရင်ဘယ်သူမှအပြင်ထွက်ခွင့်မရှိဘူးလို့ဆိုပါတယ်ဒါပြင်ညမထွက်ရအမိန့်ကိုလည်းအရင်ကည9နာရီကနေမနက်9နာရီအထိသတ်မှတ်ထားတာကနေအခုခါမှာတော့ညနေ9နာရီကစပြီးအပြင်မထွက်ရတော့ဘူးဆိုပြီးတော့သတ်မှတ်ပါတယ်။ပနမနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1495ယောက်နဲ့သေဆုံးသူ38ယောက်ထပ်မင်းရှိတယ်လို့ပနမချမ်းမာရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ခင်ဗျာ။မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံတဲ့သူတွေကိုကုသနိုင်ဖို့အတွက်အစဉ်သင့်ဖြစ်အောင်မက္ကဆီကိုအစိုးရကစေယုံနေဒါဇင်ပေါင်းများစွာကိုအရေးပေါ်ပြင်ဆင်မှုတွေလှုံ့ဆော်လာနေပြီးသမရအန်ဒရေးစ်မန်နျူအယ်လိုပက်စ်အိုဘရဒိုလေဒီကနေ့အားစပြီးတော့ဆေးရုံတွေကိုနှစ်ရက်ကြာလိုက်လံကြည့်ရှုမှာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းကိုဟီလာပီနယ်မောင်ကလိုဗာမြို့ကဆေးရုံတစ်ခုမှာချမ်းမာရေးဝန်ထမ်း26ယောက်ထပ်မင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးဆရာဝန်တစ်ယောက်သေဆုံးသွားတာကြောင့်အဲဆေးရုံမှာပိုးသက်ဆီးဖျန်းတာတွေစတင်လှုပ်ဆောင်လာပြီးတဲ့နောက်မှာအစိုးရဘက်ကလည်းအခုလိုပြင်ဆင်လာတာပါ။အခုလိုဆရာဝန်တဦးသေဆုံးသွားတာကြောင့်ဆေးရုံဝန်ထမ်းတွေကိုလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတွေကိုဘယ်လိုကင်တွယ်ရမလဲဆိုတာကိုပြန်ပြီးတော့လေ့ကျင့်သင်တန်းပေးတာတွေလှုပ်လာနေတယ်လို့အာနာဘိုင်းတွေကပြောပါတယ်ဒီမတိုင်ခင်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေကိုအနည်းငယ်ကင်းကင်းကုသပေးနိုင်ဖို့အတွက်ဆေးဘက်ဆိုင်ရာပစ္စည်းကိရိယာတွေနဲ့လေ့ကျင့်မှုတွေလိုအပ်နေတာကြောင့်ဒီဆေးရုံနဲ့မက္ကဆီကိုနိုင်ငံတဝန်းကအခြားဆေးရုံတွေမှာရှိတဲ့ကျန်းမာရေးဝန်ထမ်းတွေဟာဆန္ဒပြခဲ့ကြပါတယ်မက္ကဆီကိုကဆေးရုံမှာဖြစ်သွားတဲ့အခုဖြစ်ရကြောင့်ဗိုင်းရပ်စ်ကာကွယ်တိုက်ဖျက်ရေးအတွက်အစိုးရရဲ့အစည်းအဝေးတွေပေါ်မှာလူထုရဲ့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်မက္ကဆီကိုနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူ1300ကျော်ရှိပြီးဗိုင်းရပ်စ်ကြောင့်သေဆုံးသူ38ဦးထပ်မံနေရှိပါတယ်ခင်ဗျာ VOA American တန်ကနေတောက်ချာနေညာပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
ပဲခူးတိုင်းတွေကိုထိုင်းနိုင်ငံဘက်ကပြန်ဝင်လာတဲ့လောက်သားဥယျာဉ်ဟာနေ့စဉ်အယောက်200နီးပါးရှိနေတာကြောင့်ပြန်ဝင်လာတဲ့သူတွေနဲ့ကျန်းမာရေးဝန်ထမ်းအချို့အစားမှမျှတာတာစစ်ဆေးမဲ့ကျန်းမာရေးပစ္စည်းမလုံလောက်တာတွေနဲ့ကြုံနေရတဲ့အခြေအနေကိုတင်ဆက်ပေးပါမယ်။ထိုင်းဘက်ကမြန်မာလောက်သားတွေကိုကနဦးအနေဖြင့်လည်းကတော့ကိုယ်အိမ်မှာပဲကိုဟုံးကွာရတင်းထားဖို့ကျမကြီးဝင်ကြီးဌာနဘက်ကညွှန်ကြားထားပေမဲ့နောက်ပိုင်းမှာတော့သူတို့ကိုရက်ရွာဒေသအလိုက် community quarantine လို့ခေါ်တဲ့အားလုံးကိုစုပြီးတနေရာမှာတည်ကြထားစောင့်ကြည့်တာတွေလှုပ်လာခဲ့ပါတယ်။ပဲခူးတိုင်းတစ်ခုလုံးတွေ့မယ်ဆိုရင်ဝင်ရောက်လာသူစုစုပေါင်းဟာ1000ခွဲနီးပါးရှိတယ်လို့ပဲခူးတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးညွန့်ရွှေကပြောပါတယ်။ပြန်လာသူတွေနဲ့ပတ်သက်လို့တည်ကြထားစောင့်ကြည့်နေတဲ့အခြေအနေကိုသူကပြောပြလာတာပါ။
ကျွန်တော်တို့ရှိမှာကတော့အခုဘယ်လိုအတန်းကြီးလဲပြောရရင်တော့ကျွန်တော်တို့ခေါ်ရတော့ရှိတယ်ကတော့3000တောင်းနေတော့ရှိအဲဒီတော့ကျွန်တော်ဒီမှာပကိုးနေနေတာဒီမှာ quantity လို့ခေါ်တာဒီ160တော့ရှိပါတယ်ပြည့်ကြဘက်ကိုကျွန်တော်တို့အခုကြိုနေရတာတရားဟို200အပဝင်းချင်ခံကြိုးရပါဆက်ဆက်ရပြောနေဒီပေါ်ဒီသူပြောနေလိုက်ကျွန်တော်ကပြောတဲ့အုပ်ချုပ်မှုတွေလည်းဆက်ပြန်ပြီးတော့အဲဒါသူပြောတဲ့ကဒါကြိုခိုင်းလိုက်တယ်ဒါတော့ပြိတ္တာကြိုခိုင်းလိုက်ဒါမျိုးကြောင့်ဒီလိုမျိုးနေဒီရယ်ကျွန်တော်တို့ကဘိုးကဝင်လာတဲ့လူတွေရယ်ဆိုတော့ဒီမှာ facility quality ကြီးမရှိကျွန်တော်ဘိုးတက်ကူတွေဒီအာသောကဘုံကြီးကြောင်းထဲမှာထားပ
ါဘိုးတိုင်းမှာ covid ရောဂါကာကွယ်ရေးနဲ့ quarantine ထားရှိတဲ့အတွက်ဘိုးတိုင်းတွင်မြို့နယ်28မြို့နယ်မှာတမြို့နယ်ကို7100ချထားပေးပေမဲ့လောက်ငှအောင်စက်မာရေးပစ္စည်းတွေမပေးနိုင်ဘူးလို့သူကဆိုပါတယ်ဒီလိုရက်ရွာဒေသအလိုက်တည်ကြထားစောင့်ကြည့်ရမှာပဲခူးတိုင်းဒေသအတွင်းမှာစက္ကန့်200ကျော်တောင်ကူခရိုင်အတွင်းမှာစက္ကန့်200နီးပါးပြည်ခရိုင်အတွင်းမှာစက္ကန့်150နီးပါးတာယာဝတီခရိုင်မှာစက္ကန့်120ကျော်ရှိလာမှုစုစုပေါင်းစက္ကန့်ပေါင်း900နီးပါးရှိနေပါတယ်ကော်ရတီနေတဲ့သူတွေနဲ့ကျေးရွာအလိုက်ကျန်းမာရေးစောင့်ရှောက်မှုလှုပ်ဆောင်ပေးရမှာကျန်းမာရေးဝန်ထမ်းအင်အားနဲ့စောင့်ကြည့်လူဦးရေပမာဏမမျှတာတော်တွေနဲ့ကြုံနေရတယ်လို့ပေါက်ခေါင်းမြုံနယ်စေယုံအုပ်ဒေါက်တာတိမ့်တိမ့်ချွန်ကပြောပါတယ
်quarantine ထားတဲ့ facility quarantine ထားတဲ့ပေါ့အရာဒီမှာအဲ့လိုထားတဲ့နေရာဒီမှာကျွန်တော်ဆင်မတွေကသွားပြီးတော့ကြည့်ပေးတယ် home quarantine မှာတချို့ဗားလေးတွေဗားလေးဆိုရင်တို့ကြည့်ပေးတာမြန်မာလေးတွေရှိပါတယ်ဟုတ်ကဲ့ပါဟု
တ
်ကဲ့အခက်အခဲရတော့ဘာဖြစ်သွားရေးနာရေးပေါ့ကျွန်တော်ဆင်မတွေကဟိုမှာ600မှာဆင်မတွေဖြစ်ရှိတာမျိုးပေါ့ဆင်မတွေအဲ့ဒီကိစ္စနဲ့ပြောင်းပြောင်းရှိတာဒါတော့ဒါဒီဘက်မှာရှိပါတ
ယ်။ဘာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာကပ်ရောဂါကြီးအသွင်သဏ္ဍာန်ဖြစ်လာနိုင်တဲ့အလားအလာရှိနေတယ်လို့ကျန်းမာရေးနဲ့အာဂသဝန်ကြီးဌာနကပြီးခဲ့တဲ့ရက်ပိုင်းကကြေညာထားတာရှိပါတယ်။လက်ရှိကိုဗစ်ရောဂါကူးစက်ခံရသူတွေထဲမှာထိုင်းနိုင်ငံဘက်ကပြန်လာသူတွေပါဝင်လာတာကြောင့်တရှိဖို့ကလည်းကျေးရွာတွေမှာအခက်အခဲတွေရှိနေပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံသားများနဲ့လူနည်းစုတိုင်းရင်းသားတွေခီးသွားလာမှုကိုရပ်ထားဖို့ထိုင်းနိုင်ငံတက္ကသိုလ်တွင် COVID-19 အရေးပေါ်ကြေညာချက်ထုတ်ပြန်ပြီးဖမ်းဆီးခံရသူမြန်မာနိုင်ငံသား200ကျော်ရှိပြီးအများစုကတော့ပြန်လွတ်မြောက်သွားပြီဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာလူ့သမားတန်ရာရှိကဆိုပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။မြန်မာနိုင်ငံအတွင်းမှာ COVID-19 ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့စောင့်ကြည့်စစ်ဆေးရမယ့်စင်တာတွေအဆင့်အထိမဖြစ်သေးတာကြောင့်နေရပြန်မြန်မာတွေရဲ့ခီးသွွာလာမှုတွေကိုဧပြီလ15ရက်နေ့ထိရပ်ထားပေးဖို့မြန်မာဘက်ကတောင်းဆိုပြီးထိုင်းဘက်ကမြန်မာတွေနဲ့လူနည်းစုတိုင်းရင်းသားတွေခီးသွွာလာမှုတွေကိုရန်နာခိုင်းခဲ့တာပါဧပြီလ2ရက်နေ့မှာတော့နေဆက်စစ်ဆေးရေးဂိတ်တွေကနေဖမ်းမိခဲ့တဲ့မြန်မာနိုင်ငံသားပေါင်း200ကျော်ရှိတာကြောင့်ထိုင်းနိုင်ငံဘန်ကောက်မြန်မာတန်ယုံကအလုသမားတွေလွတ်မြောက်ရေးအတွက်လိုက်လံဆောင်ရွက်ပေးခဲ့ရပါတယ်။ဧပြီလ2ရက်နေ့ညနေပိုင်းမှာတော့ဖမ်းဆီးခံရသူအတော်များများလွတ်မြောက်အောင်ဆောင်ရွက်နိုင်ခဲ့ပြီးဧပြီလ3ရက်နေ့မှာလည်းကျန်တဲ့သူတွေကိုနေရပြန်ဖို့စီစဉ်ပေးမှာဖြစ်တယ်ဆိုပြီးမြန်မာအလုသမားတန်ရာရှိဦးဝေလင်းမောင်ကဆိုပါတယ်
။ဘာရတော့မလေးရတော့အကုန်လုံးက200လေးရတော့တော်များများလွတ်သွားပါပြီ
။ဟုတ်ပြီ
။ကျန်တာကတော့တက်တီချုပ်ပဲအလုသမားတော့ပဲကျန်ပါဟုတ်ကဲ့မြန်မာတော့ကျွန်တော်အဲ့လောက်လောက်ပို့လိုက်ပြီးပါမြန်မာကဆင်းအောင်လွှဲပြီးပါဆိုဒီဒီလက်ရှိဒီဘက်မှာရန်နေတဲ့ဒီပြည်မားတွေလည်းပဲကျွန်တော်တို့ကအမြန်ဆုံးလွှဲကြောင်းအရင်ထွက်သွားတော့ကျွန်တော်ဆုံးဝင်နေပါတယ်ကွာ။ဒီတော့သူတို့ဒီနေ့ပြန်ရောဒီထွက်ပြီးတော့ဒီလိုရဲရှုပ်ကနေဒီဘက်နောက်ကရှုပ်သွားပြီးဒီမှာမြန်မာကဆင်းသွားဆောင်ရနေတာ။လက်ရှိတော့ဒီတက်ဆိုင်ရာဒီမဲဆောက်ရဲစခန်းကတော့ဒီကားသမားတွေကတော့ ရင်မောင်းနေရတော့ကားနဲ့ကားသမားတွေလို့တင်ဆောင်လာတဲ့ကားသမားတွေအားလုံးကိုမှုတ်ဝင်ရေးယူဖို့သူတို့ဆောင်ရွက်နေပါတယ
်လက်ရှိမှာတော့ဘန်ကောက်ကပြန်လာတဲ့မြန်မာတွေရှိနေသေးပေမဲ့ကားသမားတွေကစစ်စေးခိတ်မရောက်ခင်မှာပဲတောထဲမှာပဲချထားပေးနေစေဖြစ်တယ်ဆိုပြီးအလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်မြန်မာလူသမားတွေရဲ့ခီးသွောလာခွင့်တွေကိုတက်ခရိုင်မှာကန့်သတ်ထားပေမဲ့အလုပြုတ်တဲ့မြန်မာတွေကတော့နေထိုင်စားတောက်ဖို့အခက်အခဲရှိနေတာကြောင့်ဘန်ကောက်ကနေဆင်းလာနေစေဖြစ်ကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ကမ္ဘာတော်ဝန်ကကိုဗစ် -19 ကပ်ရောဂါခန်းစားခဲ့ရတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကျန်းမာရေးအပါအဝင်စီးပွားရေးပြန်လည်ထူထောင်ရေးအတွက်ကမ္ဘာပံကလာမယ့်15လအတွင်းအမေရိကန်ဒေါ်လာဘီလီယံ160လောက်ထောက်ပံ့သွားဖို့ရှိပါတယ်။အဲ့ဒီအထက်မှာမြန်မာနိုင်ငံလည်းပါပါတယ်။ကမ္ဘာပံရဲ့ပထမအထုပ်ပံ့ပိုးမဲ့25နိုင်ငံမှာမြန်မာနိုင်ငံမပါပေမဲ့လာမယ့်အထုပ်ဒီမှာပါလာဖို့ရှိကြောင်းကမ္ဘာပံမြန်မာရဲ့ပြင်ကြားရေးတောင်ရှိသူဦးကျော်စိုးလင်းကပြောပါတယ
်။ကမ္ဘာပံရဲ့ဟိုအတိုက်တာပုံပွင့်နေပြီးတော့မှဒါကိုဟိုအတီးကြည့်သွားတာမနေ့တော့ကနေ့ရက်နေ့ပေါ့နော်25နိုင်ငံကိုသမအူဆုံးပါသွားတာပေါ့အဲဒီသမနိုင်ငံထဲမှာတော့ကျွန်တော်တို့ဒီအရှေ့အာရှနဲ့ပစိဖိတ်မှာကြတော့ကမ္ဘောဒီးယားနဲ့မွန်ဂိုလီးယားပါတယ်ဆိုတော့ဆိုရင်တော့ကျွန်တော်မြန်မာပြည်ဒုယာမြန်မာနိုင်ငံဒုယာနဲ့ကျွန်တော်ကမ္ဘာပံနေတာကိုဆင်းရင်းနေရပေါ့ဆင်းရင်းနေဒီပံ့ပိုးမှုတွေထဲမှာတော့မြန်မာနိုင်ငံအတွက်ကိုပါလာဖို့ရှိပါတယ်
မလ23ရက်ကယင်းနှိမ့်ညွတ်မှုနဲ့နိုင်ငံသားစီးပွားဝန်ကြီးဌာနကပြည်အောင်စုဝန်ကြီးဦးတောင်ထွန်းနဲ့ကမ္ဘာပံမြန်မာဌာနေဒါရိုက်တာတွေ့ဆုံပြီးကမ္ဘာပံကမြန်မာအတွက်ချင်းငွေအမေရိကန်ဒေါ်လာတန်50ပေးသွားမယ်လို့ပြောခဲ့ပါတယ်။ကမ္ဘာပံရဲ့အစီအစဉ်ဟာ COVID-19 ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးကာလကိုမြန်မြန်ဖြတ်သန်းနိုင်ဖို့ရည်ရွယ်ထားရလို့ဆိုပါတယ်။စီးပွားရေးနယ်လန်ထူဖို့အသေးစားအလက်စားလုပ်ငန်းတွေဖွံ့ဖြိုးဖို့အစည်းအဝေးနွမ်းပါသူတွေကိုထောက်ပံ့ဖို့စရဲ့အစီအစဉ်တွေပါပါတယ်။မြန်မာအစိုးရအနေနဲ့ကပ်ရောဂါအလွန်ပြန်လည်ထူထောင်ရေးမှာနိုင်ငံသားတွေဆုံးရှုံးသွားရေးဝန်ကြီးကိုယာယီကူစားပေးနိုင်တဲ့နည်းလမ်းတွေအရင်ဆောင်ရွက်သင့်တယ်လို့စီးပွားရေးပညာရှင်တွေကအကြံပြုပါတယ်။အစိုးရစီမံကိန်းကြီးကအချိန်တိုအတွင်းအမြန်အကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လူထုစားဝတ်နေရေးထောက်ကူပြုဖို့အလုပ်ကိုင်ဖန်တီးပေးဖို့ပြည်တွင်းပြည်ပနှစ်ခုလုံးမှာဈေးကွက်ရှိနိုင်တဲ့ပစ္စည်းတွေကိုထုတ်လုပ်ဖို့အနာဂတ်မှာစင်ပွားအကျိုးရှိနိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုရလို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်းက VOE ကိုပြောပါတယ်။
အမကိုဗစ် -19 ကြောင့်မလို့ကျွန်တော်တို့ဟိုတရုတ်ဈေးကွက်ပြတ်သွားတယ်ပေါ့နော်အခုတော့ပြန်တော့လုံးနေပါပြီအိန္ဒိယဘက်ကလည်းပဲကျွန်တော်တို့ပဲပေါ့နော်ဝင်နိုင်မှုဖြစ်နေတယ်အဲ့တော့စိုက်ပျိုးရေးမှာအဲ့ဒါဈေးကွက်ရှိတဲ့ကုန်ပစ္စည်းတွေကိုဦးစားပေးပြီးတော့ပြန်လည်ထူထောင်ရမယ်တောင်ကမှာဆိုလို့ရှိရင်မွေးမြူရေရောဖန်စီတာရောနှစ်ခုစလုံးကိုအမြန်ထက်ထက်နဲ့တိုးတက်လာအောင်ခောက်ခဲပေါ်ပေးရမယ်မြန်မြန်ပြန်လုပ်လို့မရမဲ့ဥစ္စာတော့ CMB ပေါ့အဲ့ဒါချက်ချုပ်လုပ်တာ CMB တွေပြန်ပေါ်လာလို့ရှိရင်ကျွန်တော်အလုပ်သမားတွေလည်းပဲအလုပ်ရကြမယ်။ဟိုအလားအလာအင်မတန်ကောင်းတဲ့ဟိုနိုင်ငံညဆေးကွက်တစ်ခုပဲ
။ပြန်လဲထူထောင်ရေးအပိုင်းကိုစီးပွားရေးပညာရှင်ဦးစော်ဖေဝင်းကအချင်းချုံပြောသွားတာဖြစ်ပါတယ်။စီးပွားရေးပညာရှင်ဦးမင်းခင်ကတော့အစိုးရအနေနဲ့ပုံမှန်နည်းလမ်းတွေမဟုတ်ပဲထိရောက်တဲ့နည်းလမ်းတွေတုံးပြီးအားနည်းသွားရေးကဏ္ဍတွေကိုပြန်ကူစားနိုင်လိမ့်မယ်လို့ဆိုပါတယ်
။ဒီကိုရအားနည်းနေတဲ့ကဏ္ဍတွေမှာအခြေအကျုံဖြစ်နေပါမယ်။အဲ့ဒီမှာကုန်သွယ်ရေးပါတယ်၊ဟိုတက္ကသိုလ်ပါတယ်တော်စီလို့လည်းပါလေဒါလေးတိကျနေတယ်မင်းပြောရရင်တိကျနေတာလည်းရှိသေးတယ်ဒီချိန်မှာပြည်ကြကြမှန်ဆောင်လို့ဖြစ်ပါလေဆိုတော့ကျွန်တော်တို့အဓိကလောက်မှာတော့လက်ရှိချိန်ဒီပုံဒီပြောဖားရေဘလောက်ထည့်ကြောင်းလိုက်နေဆိုတာတစ်ချက်ဒီကကြည့်စလို့ကောင်းပါပြီနံပါတ်1နံပါတ်2ကတော့ဒီအချိန်ဒီပုံမူတည်ပြီးတော့ပြန်လို့ကျွန်တော်တို့စိုးရအကောင်းဖြစ်အောင်ပြုစားနိုင်မယ်ပေါ့နော်အဲ့ဒီဟာကိုလေကျွန်တော်တို့
ပြည်အောင်စုအစိုးရခွင့်ပြုချက်နဲ့နိုင်ငံတော်ရမုံငွေတဲကကျပ်ငွေဘီလီယံ50ကို COVID-19 ကြောင့်ထိခိုက်သွားရဲကုန်ထုတ်လုပ်ငန်းရှင်တွေအတွက်သုံးစွဲသွားဖို့ရှိပါတယ်။ဒါပေမဲ့ပြန်လည်ထူထောင်ရေးမှာဒီထက်ပိုပြီးလိုအပ်နိုင်တယ်လို့သုံးသပ်ကြတာလည်းရှိပါတယ်။ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် Quarantine Center တွေမှာ14ရက်စောင့်ကြည့်ခံနေကြတဲ့သူတွေကို ဗောလန်တီးယားတွေကအစားအသောက်ကျွေးမွေးတာလိုအပ်တဲ့ကိစ္စတွေလှုပ်ဆောင်ပေးတာတွေအပြင်တိတက်နေနေကြရတဲ့သူတို့တွေအတွက်အကြက်တဲကာလမှာစိတ်သက်သာရပျော်စရာတွေကိုလည်းတတ်နိုင်သမျှဖန်တီးပေးနေကြတယ်ဆိုတဲ့အကြောင်းကိုပြောပြပေးပါမယ်နိုင်ငံရခြားကနေပြန်လာသူတွေကိုတီးတန့်ခွဲထားပြီး14ရက်တက်မှတ်နေရာတွေမှာစောင့်ကြည့်ခံနေရခြင်းအကြက်တဲကာလမှာဗောလန်တီးယားတွေကစိတ်သက်သာစရာတွေကိုတက်နိုင်ပြီးဖန်တီးပေးနေကြပါတယ်။စစ်ကြောင်းသားဗောလန်တီးယားတွေကလှိုင်မြို့နယ်က Facility Quarantine Center မှာစောင့်ကြည့်ခံနေရသူတွေအတွက်မနေ့ကတချင်းတွေတည်ထောင်ပြီးဖြိုဖြေပေးတာမျိုးတွေလုပ်ပေးခဲ့ပါတယ်။သူတို့တွေကကျန်းမာရေးအတွက်ကူညီလုပ်ပေးကြတာတွေအပြင်စောင့်ကြည့်ခံနေရသူတွေစိတ်ပြည့်အားလျော်တာတွေမဖြစ်အောင်ပျော်ရွှင်စရာတွေလုပ်ပေးနေကြတာပါ
သူအောင်ကျွန်တော်တို့ဆေးကြောင်းသားတွေရဲကျွန်တော်တို့ရဲ့ volunteer 35ယောက
် volunteer 35
ခုကျွန်တော်တို့ဆက်ပြီးတော့ flying quarantine center ကနေပြီးတော့ဒီဘက် H အဆောင်မှာရှိရဲပြည်တော်ပြန်များကို
ပြည်တော်ပြန်များကိုလာရောက်ဖြော်ပြပါ
ဖြော်ပြမှာဖြစ်ပါတယ
်တို့ရောအယောအလုံးကျွန်တော်ပြန်ကြအောင်ပါ
Da remain fire မှာပဲလို့ပြောတယ် Da remain ဒီစိတ်ကိုမလျှော့ပါနဲ့မြန်မာ
လင်းကြမြတ်တဲ့ချိန်ကြည်လာမှာဒီလိုပဲပိုင်းဒေသနောင်တရားပြည်နယ်ကပြည်တော်ပြန်နေကိုစောင့်ကြည့်ထားရစတင်ကြောင်းမှာခွဲခြားဆက်ဆံတယ်လို့မယူဆဖို့ကက်ယောဂါကာလမှာကျန်းမာရေးပြဋ္ဌာန်းချက်တွေအရခွဲထားရတာမို့စိတ်အားမငယ်ကြဖို့ရည်ရွယ်ပြီးနောင်တရားလူငယ်တွေကစတေရှိုးတစ်ခုစီစဉ်ပြီးဖြောဖြေပေးခဲ့ကြပါတယ်ကွာရန်တင်းစင်တာတွေမှာဗောလန်တီးယားအဖြစ်ကူညီပေးနေတဲ့မတင်စာခိုင်ကလည်းစောင့်ကြည့်ခံသူတွေကိုကူညီပေးရတာနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်
ဒီမှာအရန်ပြော်ကြအကုန်လုံးက14ရက်တောင်မဟုတ်28ရက်ဆိုလို့ပျော်ပျော်ကြီးနေမဲ့သူတွေကြီးပဲအရန်စိတ်ချမ်းသာကြတယ်ပြော်ကြတယ်ကျမတို့ကပြီးတော့တို့တို့ patient လို့လည်းကျမတို့ဆက်ဆက်ဆန်စကလေးကကျမတို့စီကဲချက်တွေကိုတော့လိုက်နာတယ်ကျမတို့သုံးဝေခွာမယ်ဆိုခုခွာတယ်ပေါ့နော်ဒါပေမဲ့တို့နဲ့ကျမတို့ကမိသားစုလိုမျိုးနွေ့နွေ့တွေ့တွေ့ဒီမှာကျမတို့မန်တယ်ဟဲ့ပါတစ်ခါလဲတန်းပြီးတော့မှာပေါ့နော်တို့နဲ့ဆက်ဆန်ရေးကိုပါတစ်ခါလဲလူမှုဆက်ဆန်ရေးကိုပါတိဆောက်တဲ့အခါကျတော့ volunteer တွေနဲ့ဒီကရောက်နေတယ်ကွာတင်းဝင်တဲ့သူတွေနဲ့ကအရန်အဆင်ပြေတယ်ဆရာတော်ကလည်းလူလူစိတ်ရှိအောင်ဖြည့်ဆည်းပေးတဲ့အခါကျတော့ကျွန်တော်တို့စင်တာကတော့တော်တော်လေးကအဲအရန်ကိုအဆင်ပြေချောမှုရယ်ပေါ့နော်ဒီမှာနေမကောင်းတာလည်းလုံးဝမရှိဘူးကျဲမာတယ်ပျော်ရွှင်နေကြတယ်အားလုံးကဟုတ
် volunteer တွေက quarantine နေနေကြတဲ့သူတွေကိုအစားအသောက်ပို့ဆောင်ပေးတာလိုအပ်တဲ့ပစ္စည်းတွေပို့ပေးတာတွေလုပ်သလိုတိသက်နေရတဲ့အတော်အတွင်းစိတ်ပျော်ရွှင်စေဖို့အတွက်ကိုလည်းတက်နိုင်သမျှဆောင်ရွက်ပေးနေကြပါတယ်လက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါပိုးတွေ့ရှိထားသူစုစုပေါင်းက20ဦးရှိနေပြီးသေဆုံးသူ2ဦးရှိပါတယ်။ကမ္ဘာမှာရောဂါဖြစ်ပွားနေသူစုစုပေါင်းကတသန်းကျော်ရှိနေပြီးသေဆုံးသူက9000ခွဲနီးပါးနဲ့ပြန်လည်သက်သာလာသူစုစုပေါင်းက2000ကျော်ရှိနေပါတယ်။ကျွန်မအိမ်တနာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါရစေ။
COVID-19 ကရောဂါကိုရင်ဆိုင်ကြတာမှာနည်းပညာနဲ့ပစ္စည်းကိရိယာပိုင်းအတော်လေးပြည့်စုံတဲ့နိုင်ငံတွေမှာတော့အခက်အခဲတွေ့ကြရပါဗျ။အဲ့ဒီထဲမှာဆေးမှတ်တမ်း၊လူနာရီရဲ့ကိုယ်ရေးမှတ်တမ်းတွေကိုဟက်ကာတွေကအွန်လိုင်းကနေခိုးယူဖို့ကြိုးစားတာတွေလည်းရှိတယ်လို့နယူးယောက်မြို့ကဆေးရုံတရုံမှာတာဝန်ထမ်းဆောင်နေတဲ့သတင်းနည်းပညာရဲ့လုံခြုံရေးဆိုင်ရာမြန်မာအမေရိကန်အင်ဂျင်နီယာတဦးဖြစ်သူကိုမိုက်ကယ်ကျော်သူက VOA ကိုပြောပါတယ်။ဒီအခြေအနေတွေကိုသူကိုယ်တိုင်နဲ့သူ့လုပ်ဖော်ကိုင်မတ်တွေဘယ်လိုရင်ဆိုင်လှုပ်ဆောင်ကြရတယ်ဆိုတာသူကအခုလိုဆရှင်းပြပါတယ်
ဆိုတော့လောကကျွန်တော်က New York Presbyterian အခြေအမှဒီ Security Engineer အပိုင်းကိုတောင်းယူလုပ်ပေးနေပါတယ်ကျွန်တော်တို့ဒီဆေးရုံကဟို Columbia Tech Corner Tech ရဲ့ America Center ဖြစ်တဲ့ကြောင့်မလို့ဆရာမတွေရောဒီဤပညာတွေရောတော်တော်များရှိပါတယ်ဒါနဲ့တကယ်တမ်းပြဿနာဖြစ်လာတဲ့အချိန်မှာဒီလောက်ထိမှန်းနာတာမျိုးမရှိတဲ့ကြောင့်ကျွန်တော်တို့မှလည်းအခက်အခဲရှိရပါတော့အခုလိုဖြစ်ရအခက်အခဲကိုတုံးချပြီးတော့မှ Medical Record တွေ Patient Data တွေရအောင်ခိုးယူဖို့ဆိုရဲ Hacker တွေရဲ့ပြဿနာလည်းရှိရတဲ့ကြောင့်မလို့အလုံးအမိထားမှာကျွန်တော်တို့အလုံးတွေပုံများလာပြရဲအနောက်ကအခုရှေ့တန်းမှာတကယ်တမ်းဦးဆောင်ပြီးတော့လုပ်နေတဲ့ဆရာဝန်တွေ nest တွေကလည်းအချိန်ရှည်လောက်လာတဲ့အခါကျပင်မနာတွေရှိတော့ကျွန်တော်တို့အနေနဲ့ corporate officer တွေ head officer တွေအကုန်လုံးကအခု volunteer ပါပေးကြတယ် on site ဆေးရုံတွေကိုကျွန်တော်တို့ schedule ဆွဲပြီးသွားနေတယ်သူတို့ရဲ့လုပ်ငန်းခွင်မှာဥမာဒီ nest တွေဆရာဝန်တွေလူနာကိုကြည့်နေတဲ့အချိန်မှာကျွန်တော်တို့ကသူတို့ရဲ့ဒီ computer room ဝီလို့ခေါ်တာပေါ့နော်ကားလို့လည်းခေါ်တယ် short work station ဝီဆက်တင်နေနောက်ပိုင်းလိုက်ပြီးတော့မှ data entry လုပ်တာလုပ်ပေးတယ် record တွေ patient ပေးတဲ့ဆေးတွေကိုရင်းကလာလုပ်ပေးတယ်။အမူလားဆိုရင်ဆီယောင်းတစ်ယောက်က nest တစ်ယောက်နဲ့အတူအဲ့လိုမျိုးဟာကိုလုပ်ပေးမယ်။အခုကဆီယောင်းဝန် nest ပေါ်ကအချိန်တည်းသူတို့လူနာကိုကြည့်နေရတဲ့ကြောင့်မလို့ကျွန်တော်တို့ရာဝင်ပြီးတော့မှသူတို့ရဲ့တာဝန်တွေဝင်ပြီးကုပေးတယ်ပေါ့နော်။အခုကျွန်တော်တို့ site volunteer site လည်းဖွင့်လာတယ်။ဝန်ထမ်းတွေလည်းအကုန်လုံးဟိုကျန်းမာရေးကောင်းတဲ့လူတွေကHR ကိုသူတို့စစ်ဆေးခံပြီး volunteer ဝင်လို့လုပ်ရရှောင်းကျွန်တော်တို့ကိုယ်ကလည်းအဲ site တွေကိုသွားပြီးတော့မှအဲ့လို volunteer လုပ်ပေးတာရှိပါတယ်။ဘလို့ဒီဆေးမှန်တွေထားတော့အရန်ကိုလူနာများပြီးတော့မှကျွန်တော်တို့မှန်းလာရပုံမှန်ဆက်ကိုကျွဲကြောင့်ချုပ်အရေးကြီးတဲ့လူနာတွေအိမ်မှာပြန်ပြီးတော့မှပဲစေးတောက်တာမျိုးလုပ်ဖို့ ညွှန်ကြားချက်တွေလည်းရှိပါတယ်
မြန်မာပြည်မှာတော့အခုကျန်းမာရေးနဲ့အာဏာသိမ်းဝင်ကြီးဌာနကနေပြီးတော့သတင်းထုတ်ပြန်တဲ့အချိန်ပေါ့နော်သတင်းဌာနတွေပါအပါဝင်ဒီပြည်သူတရလုံးကဒီဟာကိုစောင့်နေတာဒါပေမဲ့အဲ့ဒီအချိန်မှာတချို့ဒီအားနည်းချက်တွေသတင်းထုတ်ပြန်မှုနဲ့ပတ်သက်ပြီးတော့အခုအမေရိကန်နဲ့ရှင်လိုက်လို့ရှိရင်တော့ဒီမေယာတွေထွက်ပြောတယ်နောက်ဒီဂါဗာနာတွေထွက်ပြောတယ်အကုန်လုံးကသတင်းရဲ့ update ဖြစ်တယ်ပေါ့နော်ဆိုတော့မြန်မာပြည်ကိုလည်းအခုဒီကိုမိုက်ကယ်တို့အခုစောင့်ရက်ပေးနေရတဲ့အနေအထားပေါ်မှာမူတည်ပြီးတော့ဒီအတွေ့အကြုံနဲ့ရှင်ပြီးတော့ပေါ့နော်တာဝန်ရှိတဲ့လူတွေရောအများပြည်သူကိုရောပေါ့နော်ဘာများအကြံပြုချင်တာမျိုးရောရှိပါလဲရှင
်ခုနီးရောမှာတကယ်တမ်းဖြစ်လာပြီဆိုတဲ့အခါမှာနီးရောမြို့ခံအစိုးရရောပြည်내အစိုးရရောမနိုင်တော့ကြောင့်မကိုအစိုးရအကူအညီလိုတာလည်းရှိတာပေါ့နော်နောက်တစ်ခုကပါလဲဆိုတော့စစ်တပ်ရဲ့အင်အားစစ်တပ်ရဲ့အကူအညီလည်းကျွန်တော်တို့ယူတော့ရှိပါတယ်ဒီမှာအမေရိကန်ရဲ့ဒီခြေတက်ကနေပြီးတော့လူ3000ဆန်ဆဲအောင်လာခွင့်ပေးတယ်ရေတက်ကနေပြီးတော့မှဒီထောင်စင်တာတင်ပေါ်လာပေးတယ်ဆိုလက်ရှိမြန်မာပြည်မှာတခုကျွန်တော်ပြောပြချင်တာအခုကမြန်မာပြည်တကယ် epic center တကယ်အနေအထားမျိုးမဖြစ်သေးဘူးဆိုတော့အခုချိန်မှာဖြစ်နိုင်မယ်ဆိုတော့အစိုးရရောပြည်သူရောဒီတက်မတော်အားလုံးကရှင်းနိုင်ပြည်သူတွေမျက်နှာကိုပဲကြည့်ပြီးတော့ပူးပေါင်းလုပ်ဖို့အရန်ရည်ကြီးပါတယ်နောက်တစ်ခုကအစိုးရရောကြီးပဲ complaint လုပ်နေလို့မဖြစ်ပါဘူးဒီလိုအချိန်မှာအငင်းမပွားဘူးပေါ့နော်အကောင်းဆုံးပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်ဖြစ်နိုင်တဲ့ဘက်ကနေ volunteer လုပ်ချင်းနဲ့ကိုပြည်သူတွေမျက်နှာကိုပဲကြည့်ပြီးလုပ်မှာဖြစ်တယ်ကြောင့်မလို့တဏ္ဍာရီပူးပေါင်းဆောင်ဖို့လိုတယ်လို့ပြောချင်ပါတယ်
ဒီရောက်ကလည်းအမေရိကန်ပြည်ထောင်စုတစ်ခုလုံးမှာဆိုလို့ရှိရင်ခုလက်ရှိရောဂါပိုးဦးစက်တာရောနောက်တည်ဆုံးမှုဦးရေရောတခြားပြည်နယ်တွေထက်ဆာလို့ရှိရင်တော်တော်လေးဆိုးဝါးနေတဲ့အနေအထားမှာရှိတာပေါ့နော်ကိုဗစ်ကာလမှာပေါ့နော်လူနေမှုပုံစံပြောင်းသွားတာတွေနောက်ဒီလုပ်ငန်းဝင်ဒီအတွေ့အကြုံတွေပေါ့နော်အဲဒီအမေရိကန်ရောက်မြန်မာပြည်ဒီလိုကြုံနေရတယ်လို့ပဲဗမာပြည်မှာလည်းခုကရောက်20ဖြစ်သွားပြီပေါ့နော်တွေ့တဲ့အခါကျတော့ဒီမြန်မာပြည်သူတွေကိုဘလို့အကြံဉာဏ်ပေးနေတာရှိတယ်ပေါ့နော
်အော်လောလောဆယ်ကျွန်တော်တို့နေတဲ့နယူးယောက်မှာအဆိုးဆုံးပဲပေါ့နော်နယူးယောက်စိတ်မောနယူးယောက်စတီမောအဆိုးဆုံးယောဂပြန်ပေါ်လာရောတည်ဆုံးမှုတော့နည်းနည်းနဲ့ပြောတာဒီတော်စုရဲ့နေ့စဉ်ပုံမှန်လက်ပန်နေတဲ့လုပ်ငန်းစဉ်တွေမှာတော့အချိန်မှာအကောင်းဆုံး positive လို့ပြောတာ optimistic လို့ပြောအကောင်းဆုံးကိုပဲတွေးပြီးတော့မှအကောင်းဆုံးကိုပဲမြင်ပြီးတော့နေနိုင်အောင်အဓိကလုပ်ပါတယ်ဒီသတင်းတွေကိုကြားနေရခြင်းကပထမပိုင်းမှာ anxious ဖြစ်စိတ်ပူရဆိုရင်လည်းကြားလာရင်ဒီမသိစိတ်မှာကျွန်တော်တို့မှဒီ anxiety disorder နဲ့ပတ်သက်တဲ့တခြားနောက်ဆက်တွဲဆိုးကျိုးတွေရှိလာနိုင်သလိုဒီအားလုံးကိုယ့်ကိုယ်ထိန်းအိမ်ထဲမှာနေမယ်ဆိုဒီယောဂပြန်နေမှုကနေဝနိုင်လို့တစ်ခါကဆရာဝန်တွေရောဒီမှာပြုရောကုညီရာရောက်ပါတယ
်ဒါကတော့နယူးယောက်မြို့ကဆေးရုံမှာ IT Security Engineer နီးပညာပိုင်းဆိုင်ရာလုံခြုံရေး Engineer ဖြစ်တာဝန်ယူလုပ်ကိုင်နေတဲ့ကိုမိုက်ကယ်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မစုမမ
ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့နယ်မှာကောင်းကားထန်နေပြည်သူစစ်တွေလက်နက်ဖြုတ်သိမ်းခံရပြီးတဆက်တည်းဒေတာတွင်မူရင်းဆွေးတွေဖမ်းဆီးရမိတဲ့သတင်းကိုတင်ဆက်ပေးမှာပါမလာကိုနတီအေပီလဆန်းမှာချမ်းမြင့်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကကောင်းခါထန်နေပြည်သူစစ်တပ်ဖွဲ့ကနေတပ်မတော်ဆန်လက်နက်မျိုးစုံနဲ့ခေယံမြောက်များအနှံခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေတရင်ထုတ်ပြန်ထားတာပါမလာ31ရက်နေ့နဲ့ဧပြီလ2ရက်နေ့အထိလက်နက်မျိုးစုံ1906လက်ဂျီမျိုးစုံ9သိန်းကျော်ဘုံသီးဒုံသီးမျိုးစုံ2000လုံးကျော်လက်ပစ်ပုံး1100လုံးမိုင်း29လုံးနဲ့ဆက်ဆက်ပစ္စည်းတွေအနှံကြောင်းတရင်ဖော်ပြထားပါတယ်တမရော်တရင်မှပြန်ကြားရေးသွေးမှုဗိုလ်မှူးချုပ်စော်မင်းထွန်းကတော့ကောင်းကားပြည်စစ်ဖွဲ့အနေနဲ့ငြိမ်းချမ်းရေးအတွက်လက်နက်ဆွဲကင်လိုတဲ့ဆန္ဒမရှိလို့လာရောက်အနှံတားလို့ပြောပါတယ
်တမရော်နဲ့အဲကောင်းကားပြည်စစ်ကတောင်းကနေတဲ့ဒီနိုင်ငံကဘီလိုစီကလက်နက်ပြန်အပ်တာအားကြီးရှိတယ်ကောင်းကားပြည်စစ်မှရှိတဲ့ဒီလိုခေါင်းဆောင်တွေနဲ့ပြည်နိုင်ထားတယ်ဒီလိုပြည်ကလည်းဒီထင်ရတိုင်းငြိမ်းချမ်းလုပ်ငန်းတွေနဲ့ပတ်သက်ပြီးဒီလိုယူထားပြီးလက်နက်ဆွဲကင်ချလို့တဲ့ဆန္ဒလည်းမရှိပါဘူးဒီလိုစီမှာလည်းပြည်ကလည်းပြည်ကလည်းလူစီကနဲ့ပတ်သက်ပြီးဒီကကပါဝင်ပတ်သက်နေတဲ့လူတွေနဲ့ပတ်သက်ပြီးဒီလိုရှင်းလင်းတာရှိတယ
်။အမည်မဖော်လို့သူကောင်းကားပြည်သူစစ်အဖွဲ့ဝင်တူကတော့တမရော်ကနေလက်နဲ့တင်းသွားတာဖြစ်ပြီးခေါင်းဆောင်တချို့ကလည်းခေါ်ယူထိန်းသိမ်းထားတယ်လို့ပြောပါတယ
်။လက်နဲ့ကြားတယ်မို့လက်နဲ့သူကစိတ်တင်းထားတယ်လို့ကျွန်တော်တို့အဲ့လိုကြားတယ်ခင်ဗျာ။တချို့လူကြီးပိုင်းနဲ့ပေါ်ပြီးတော့ရမခခေါ်တော့တယ်ကျွန်တော်တို့အဲ့လောက်ကြည့်ရပြည့်တယ်
ကောင်းကားပြည်သူစစ်တွေကိုလက်နက်ဖြုတ်သိမ်းတာနဲ့ပတ်သက်လို့ရှမ်းနိုင်ငံရေးလှိလဆောက်ကြည့်သူရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာချုပ်ဆိုင်းမင်းကအခုလိုတုံ့တက်ပါတယ်
။အခုထိပိုင်းချို့ပေါ်တော့အနည်းဆုံး၈ယောက်ကနေ၁၀ယောက်ထိထိန်းသိမ်းခံထားရတယ်။ဒီကောင်းကားပြည်သူစစ်ကလည်းပြင်းအားကြီးလာတယ်လေ။ဒီသူတို့ရဲ့တက်ရင်ပေါ်တော့ရှေလီထက်ဒီနမ်ခမ်းထက်ဒီကချင်ပြည်ရှမ်းပြည်ကရက်ဒေသတွေအထိပြန်တက်ခံတိုးချဲ့ချထားမှုတွေရှိခဲ့တယ်။သူချလို့ချမှုကြီးပြည့်ခဲ့တာပေါ့နော်ဒီဟာကအနောက်ဖွယ်ရနိုင်ငံရေးဆိုးရိမ်မှုတွေရှိလို့ဒီဟာဆက်တိုက်ပြင်းထန်မှုတွေဖြစ်လာတယ်လို့တော့တုံ့တမ်းမြင်ပါတယ်ခင်ဗျာ
ကောင်းကားပြည်သူစစ်စခန်းကိုမလ24ရက်နေ့မှာတပ်မတော်ဘက်ကဝေရောက်စီးနင်းခဲ့ပြီးလက်နက်နဲ့အတူအဖွဲ့အစည်းဝင်ရှိသူတွေကပါထိန်းသိမ်းထားခဲ့ပါတယ်ဧပြီလ၃ရက်နေ့မှာကောင်းကားဒေသမှာတမတော်ကနေမူရစ်စိမ်းနဲ့စိတ်ကြွစေဆက်ဆက်ပစ္စည်းတွေကိုထပ်မံဖန်ဆီးရရှိခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွေးမှုဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။စုစုပေါင်းခန့်မှန်းတန်ဖိုးငွေ148ဘီလီယံကျော်ဖို့မူရစ်စိမ်းတွေကိုဖန်ဆီးရမိတယ်လို့ဆိုပါတယ်။ ဖေဖော်ဝါရီလ24ရက်နေ့ကနေ့ကနေ့ထိကိုခိုင်မြို့နယ်ကောင်းကားကျေးရွာနဲ့လွယ်ကမ်းကျေးရွာနီးတစ်ဝိုက်မှာဖန်စီရမိတဲ့မူရေးဆေးဝါးနဲ့ဆက်ဆက်ပစ္စည်းတန်ဖိုးအဖြစ်စုစုပေါင်းခန့်မှန်းငွေကျ393ဘီလီယံကျော်ရှိနေပြီဖြစ်ကြောင်းသတင်းဖော်ပြထားပါတယ်ဒီလိုမူရစေဖန်စီရရှိမှုများပြားလာတာနဲ့ဆက်ဆက်ပြီးကောင်းခါပြည်သူစစ်တချို့ကိုစစ်စစ်မှုတွေလှုပ်ဆောင်လာတယ်လို့လက်နက်ဖြုတ်သိမ်းမှုတွေလည်းလှုပ်ဆောင်လာတာလည်းဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီ American တန်ရဲ့တောက်ချာနေညမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေကြတာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ပြထွေးကတင်ဆက်ပေးပါမယ်It only serves to make me more determined to achieve my final goal. And I come back.
မေးခင်ပြောင်းစုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတနည်းတခြားတိုးလာနေတာနဲ့အမျှလူတွေမလိုအပ်ဘဲအပြင်မထွက်ကြဘူးတယောက်နဲ့တယောက်ခွက်ခွာခွာနေကြဘူးဆိုတဲ့ညွှန်ကြားချက်တွေကိုတာဝန်ရှိသူတွေကပို့ပြီးတော့တနည်းချက်ချက်ချမှတ်ဆောင်ချက်လာပါတယ်။အခုဆိုရင်အမေရိကန်ဝန်ထမ်းအများစုနေအိမ်တွေမှာပဲအလုပ်လုပ်နေကြတယ်လို့အလုတ်ချင်းရှော့ချခံရတဲ့သူတွေအလုတ်ကလုံးဝရက်နာခံလိုက်ရတဲ့သူတွေကလည်းတန်နေချီရှိနေပါတယ်။အချိန်နဲ့မှာပဲအခုလိုအချိန်မျိုးမှာမဖြစ်မနေအိမ်ပြန်ထွက်အလုတ်လုပ်နေရတဲ့သူတွေအတွက်အန္တရာယ်ကလည်းကြီးလာပါတယ်။ဒီလိုအချိန်တွေအောက်မှာစာသင်ကျောင်းတွေကလည်းပိတ်ထားရတာကြောင့်ကလေးငယ်တွေအတွက်ပုံမှန်သင်ကြားမှုပုံစံတွေပြောင်းလဲသွားတဲ့အပေါ်မှာစိုးရိမ်နေကြတဲ့မိဘတွေကလည်းအများအပြားရှိပါတယ်။မမြင်နိုင်တဲ့ဒီယောဂဆူးကြီးနဲ့ပတ်သက်လို့စိုးရိမ်မှုတွေကြားမှာမေဂန်ပြည်အောင်စုမှနေထိုင်နေကြတဲ့မြန်မာမိခင်တို့ကြုံတွေ့ရတဲ့အခက်အခဲတွေနဲ့လက်ရှိအခြေအနေကိုကြော်ဖြတ်နိုင်ဖို့ဘယ်လိုစူးစမ်းရုန်းကန်နေကြသလဲဆိုတာတွေကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ပြပေးချင်ပါတယ်။အမေရိကန်ပြည်အောင်စုဟာလက်ရှိကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိနေတဲ့နိုင်ငံပါ။ရောဂါပြန့်ပွားမှုတွေကိုထိန်းချုပ်ဖို့စူးစမ်းနေတဲ့ကြားမှာကိုပဲကူးစက်မှုနဲ့သေဆုံးမှုတွေတနည်းတခြားတိုးလာနေတာပါ။လူတွေတယောက်နဲ့တယောက်ခွက်ခွာခွာနေဖို့မလိုအပ်ဘဲအပြင်မထွက်ဖို့ညွန်ကြားချက်တွေရှိနေတဲ့တိုင်အောင်မဖြစ်မနေအိမ်အပြင်ထွက်အလုပ်လုပ်နေရတဲ့သူတွေကလည်းရှိနေသေးပါ Pennsylvania ပြည်နယ် Lancaster မြို့ကတရိတ်ဆန်ဆေးရုံတစ်ခုမှာအလုပ်လုပ်နေတဲ့ကလေးတစ်ယောက်မိခင်မဝင်မုံကတော့တနေ့တနေ့သတင်းစိုးရိမ်ကြမှာအလုပ်သွားနေရတဲ့သူ့ရဲ့ပူပန်မှုကိုအခုလိုပြောပြပါဗျာ။မှန်တယ်ကျွန်တ
ော်ကမထွက်ချင်ဘူးပေါ့နော်မထွက်ချင်ဘူးဆိုတာအခုချိန်မှာအိမ်ထဲမှာနေရတာစိတ်အဖြစ်ဆုံးဆိုတာကိုသိနေတော့လူမတော်ချင်းဒါပေမဲ့မတော်လို့ကလည်းမရဘူးဒီအလုပ်ကလုပ်ဖို့လုပ်နေရမယ်ဆိုတော့အခါကျတော့အလုပ်ထဲတွားရတာကိုပဲစိတ်ထဲမှာကိုအပြင်ထွက်သွားပြီးတော့မှအိမ်ပြန်လာရတဲ့ချိန်မှာကိုကိုကိုအဲ့လိုမယုံတင်တာကြီးဖြစ်နေကိုစီမံနေကြီးပိုးကြီးကပါလာမလားဒီလိုရှင်ကိုကင်တဲ့ပစ္စည်းတစ်ခုခုများခလေးကန်လာလို့ခလေးကိုများကူးနေမလားအဲ့လိုမျိုးစိုးရင်စိတ်ကြီးနေပေါ့အရင်စိတ်ကအရန်စိတ်ပြီးစူကအရန်များခလေးရှိနေတော့လေ
ယောဂကူးစက်ခံရမှာကိုစိုးရင်ရတဲ့တစ်ချိန်တည်းမှာပဲလူတွေအတော်များများအလုပ်ပြုတ်ကုန်တာတွေအလုပ်အချိန်ရှော့ချခံရတာတွေကလည်းရှိနေတာကြောင့်လက်ရှိအလုပ်ကလေးရက်သွားမှာကိုလည်းစိုးရင်ရပြန်ပါတယ်ခင်မွန်းဖြစ်သူကနာတာရှိယောဂတဲ့ဖြစ်တယ်မို့မိသားစုအတွက်တယောက်တည်းရုန်းကန်နေရသူအတွက်အခုချိန်ဟာဖိစီးမှုအများဆုံးပါပဲလို့လည်းမဝင်ပုံကပြောပြပါတယ်ယောဂက
အခုအချိန်နည်းသွားတာပေါ့တချို့တစ်ပတ်ဆိုလို့ရှိရင်နှစ်ရက်ပဲလောက်ရတယ်တစ်ပတ်မှနည်းရက်အချိန်နဲ့သွားသလိုဝင်ဝင်ရလဲကြော့သွားတယ်။အဲ့ဒါကဘာလို့ထပ်ပြီးစိတ်ပူလဲဆိုတော့တကယ်လို့ဒီယောဂအချိန်တွေကဒီလောက်နဲ့ရက်မသွားဘဲနဲ့ဆက်ပြီးစိုးလာတယ်ဆိုလို့ရှိရင်တော့ဒေကန်ပိုင်ပိတ်လိုက်ပါ။ဟိုလားဟိုကစိုးတာပေါ့နော်။အဲ့လိုပိတ်လိုက်ပြီးဆိုရင်တော့ဝင်ဝင်ရဘာမှမရှိတော့ဘူး
။မဝက်မုံလိုပဲအပြင်ထွက်အလုပ်လုပ်နေရတဲ့မိခင်တွေရှိသလိုအခုချိန်မှာနေအိမ်တွေကနေပြီးအလုပ်လုပ်နေကြတဲ့မိခင်တွေကလည်းတူနေသေးပါ။နေကလေးချင်းကျောင်းတွေနဲ့စာသင်ကျောင်းတွေပိတ်ထားရတဲ့အချိန်ကိုရဲ့နေအိမ်ကိုလည်းရုံးခန်းဖြစ်နေပြောင်းလဲအလုပ်လုပ်နေကြတဲ့မိခင်တယောက်ရဲ့အခက်အခဲကရောဘယ်လိုပါလဲ ဗာဂျီးနီးယားပြည်နယ်ကကလေးနှစ်ယောက်မိခင်မအေးမှုပြပြတာကိုလည်းနားထောင်ကြည့်အောင်ပါ။
အခု telework အိမ်မှာလုပ်ရတဲ့ work from home ပေါ့နော်။ဒီမှာလုပ်ရတယ်ဆိုတော့ကလေးတွေကလည်းကြောင်းပိတ်ထားတယ်ဆိုတော့အလုံးမှာသွားလုပ်လို့မျိုး7နာရီတွင်းကို7နာရီလောက်လုပ်လို့နေရမျိုးတော့မဟုတ်ဘူးပေါ့အိမ်မှာလုပ်တာ။ကလေးတွေအိမ်နေတဲ့အချိန်တော့မနဲ့စော်ရေးထားပြီးလုပ်ရမျိုးပေါ့နော်။ခုလေအလုတ်က၄နာရီခွဲနေစပြီးလုတ်ခွင့်ပြေးရဲဆိုတော့မနေ့ဆိုရင်လည်းဆော့ဆော့ထားလုပ်လို့ရတယ်ပေါ့နော်ဒီလိုမျိုးတဲ့အချိန်ပြီးတော့လုံးပြီးသေးဘူးဆိုရင်လည်းညနေညသူတို့အိတ်ထွက်လိုက်ခြင်းကိုပြန်လုပ်ပေးရပြန်ပြီးတော့အလုတ်ပြီးအောင်လုပ်ရတာတော့ပါတော့ရှိရပေါ့ဒီခုကခုအိမ်မှာလုပ်ရတာဆိုတော့အချိန်ပိုပေးရတာသူတို့ဖြစ်တာပေါ့နော
်ဒီလိုအခက်အခဲတွေကြားမှာပဲအစိုးရကအကောင်တာသမီတွေနဲ့အတူနေထိုင်ခွင့်ရတာကိုတော့ဝမ်းသာတယ်လို့မအေးမုံကပြောပါတယ်
သူတို့ထိတ်ခဲလုပ်တဲ့အတွက်ကြောင့်မလို့ပြန်တော့ပြင်မဲ့တာပေါ့နော်။ဒါပေမဲ့ဒီဟိုအိမ်မှာနေတဲ့အတွက်ကြောင့်ကိုယ်မျက်စိရှိမှာဆိုတော့သူဟိုအเจ้าမအဝေးမှရှိနေလို့မျိုးတော့မဟုတ်ဘူးပေါ့နော်။ဒီတော့ကဒီကလေးကိုဟိုဒေးကင်းမှာထားတဲ့နေကလေးတိုင်းအเจ้าမထားတဲ့အတွက်ကြောင့်ပေါ့နော်။သူတို့ဟိုဒီနေလည်းပါဆိုရင်လည်းသူတို့ကောင်းကောင်းစားသလားအဲ့ဒီချိန်နဲ့ကောင်းကောင်းအေးရလားနေဆိုလို့ရှင်လေဒီ map တိုင်းပေါ့နော်နေလေအေးရမဲ့ချိန်မှာကောင်းကောင်းအေးရပါလို့ပေါ့စိတ်ပူတာတော့တော့ဒီသူတို့တခြားကလေးတွေနဲ့ဒီဟိုစော်ရင်နဲ့ခိုင်းမိတာတော့ဖြစ်မှာလို့ဆိုစိတ်ပူစရာမလိုတော့ပေါ့နော်ကိုရှိမှာဒီအိမ်မှာဟိုအလုပ်လုပ်ရင်းနဲ့ဒီသူတို့ကိုကြည့်ရတဲ့အတွက်ကြောင့်ပေါ့တော့အဲ့ဒါတခုတော့ဒီ work from home ကနေပြီးတော့လောရတာအတွက်ပို့ပြီးတော့ဒီကလေးနဲ့ပုံပြီးကံမှုရှိရပုံပြီးတော့ကိုယ်တိုင်စိတ်တိုင်းကြသူတို့အနီးကဟိုအပြုစုလို့ရပါတော့
ခင်မဖြစ်သူကစီးဝင်တန်းတယောက်ဖြစ်တော်မူကလေးဒီအတွက်အခုအချိန်မှာပိုးပြီးတော့ကြူထားတဲ့အကြောင်းကိုလည်းမအေးမွန်ကပြောပြပါတယ
်အခုအမအညို့သားအာဘောနော် next ဆိုတော့သူတို့ခုဆိုရင်တာဗျူဆိုင်ရာဘောနော်ဒီယောဂပုံနဲ့ပတ်သက်ပြီးတော့လုံးလုံးနေရာကြီးမဲ့ဒီအင်္ဂါလူတွေကိုမကူဆက်အောင်လို့ပြန်လာလို့ရှိတယ်အခိုင်းလိုမျိုးဟိုအခိုင်းဝင်တဲ့ပေါက်ကနေပြီးတော့ဒီဒီအင်ရှေ့ပေါက်ကနေမဝင်တော့ဘဲနဲ့ပေါ့နော်နောက်ဖေးပေါက်ကနေဝင်ပြီးတော့သူအေးသူဝတ်ထားတဲ့ဝတ်စားကြီးဒီလက်ဒီပါကြီးစေးဝတ်စားကြီးအကုန်လုံးချုပ်ပြီးချိုးပြီးတော့မှဒီကလေးတွေနဲ့တွေ့ရမျိုးလို့ဒီအမအိုးနဲ့တွေ့ရမျိုးလို့လောက်တာပေါ့ရ
လက်ရှိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးရှိနေတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူကလေးတယောက်မိခင်မမျက်နှိုးစော်ကလည်းလက်ရှိချက်သေးသားမှာစာသင်ကျောင်းတွေပိတ်ထားတာမို့တားဖြစ်သူအတွက်ပညာရေးအဆက်ပြတ်မသွားရအောင်တစ်ချိန်တည်းမှာလည်းသူ့ရဲ့စိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေမဖြစ်ရဘဲနဲ့လေ့လာသင်ယူမှုတွေဆက်လုပ်နိုင်ဖို့အတွက်မိခင်တယောက်အနေနဲ့ကြိုးစားရုန်းကန်ပေးနေရတယ်လို့ပြောပြပါတယ
်ဒီရွယ်ရတိရမလားကလေးတွေကကျောင်းတက်တဲ့အခါသူတို့အချင်းချင်းပေါ့နော်ဒီဒီတွေ့ဆက်ဆံပြီးတော့ပေါင်းတင်ဆက်ဆံတဲ့အွေဆိုတော့လေနော်အာသားလေးသမီးလေးဒီမှာចောင်းသားလေးအကုန်လုံးចောင်းပြတ်တယ်ဒါပေမဲ့ဒီအွေပေါ့နော်ဟိုသုံးတန်းအွေလောက်ဆိုရင်တော့ကျွန်မသိချင်တော့စားစားရေးကြီးတယ်သို့တော်လည်းကြံတဲ့ဟာတွေကပိုရေးကြီးလိမ့်မယ်ပေါ့နော်သူတို့ဒီကျွန်မတို့ကလေးတွေကို long term ပေါ့နော်ရှေ့ရေးကြရင်ဒီဖြစ်ခဲ့တဲ့ဟာဘယ်လိုမျိုး impact လုပ်မလဲဆိုတာကျမတို့မသိဘူး။စာနဲ့ပတ်သက်တာတမျိုးထားပေမဲ့သူတို့ရဲ့စိတ်ပိုင်းဆိုင်ရာကကျမသိချင်အဲ့ဒါလဲအထူးသတိထားဖို့လိုတယ်မိဘတယောက်အနေနဲ့ပေါ့နော်။ကျမသားဆိုအခုကျောင်းပိတ်ခဲ့တဲ့ကတိတ်အစားအစာမစားခြင်းတယ်လို့ဖြစ်နေတယ်။အဲ့ဒါမျိုးတွေပေါ့နော်။ဟိုကျောင်းကအရေးကြီးပင်မလို့ကဲသူတို့အိတ်ချိန်တိုင်းအိတ်လားသူတို့စားချိန်တိုင်းအရင်ကလိုစားလားသိရမလားသူတို့တငယ်ချင်းတွေကိုဘလောက်တောင်မှနွားနေလဲအဲ့ဒါတွေလည်းအရေးကြီးတယ်လို့ကျွန်မထင်တယ်။အာဘာလို့ဆိုတော့စာရီကဥစားပြန်ပြီးတော့ဖတ်လို့ရတယ်သိတယ်မလား။ဟိုဒါပေမဲ့ဟိုစိတ်နဲ့ပတ်သက်တာကြတော့လဲအဲ့ဒါကြတော့ catch up လုပ်လို့မရအောင်။အဲ့ဒါအလေအခုဖြစ်နေအခုဥစား address လုံးမှအရေးကြီးတယ်လို့ကျွန်မစိတ်ချင်တယ
်။ဘယ်သူမှကြိုတွေးမထားတဲ့ coronavirus ကဆိုကြီးဆက်ရောက်လာတဲ့အခါမှာမိခင်တွေရောကလေးငယ်တွေပါဒုက္ခရောက်ကြရတာပါ။ကျောင်းစာတင်နဲ့လေးပုံတစ်ပုံရက်သွားရတာကြောင့်ပုံမှန်သင်ကြားမှုပုံစံကနေပုံစံပြောင်းလဲပြီးတော့သင်ကြားမှုပုံစံအစ်စ်အခြေအနေအစ်စ်အောက်မှာနေသားကြအောင်မိခင်ရောကလေးရောကြိုးစားကြရတယ်လို့လည်းမမြန်လူစောကပြောပြပါဗျ
။ပထမတစ်ပတ်တော့ဆိုရင်ပိုဆိုးတာပေါ့နော်။ဟိုပထမတစ်ပတ်တော့ကျတော့ချစ်ချင်းကျောင်းပိတ်လိုက်တော့အာဆီယာမတွေကလည်းရေဒီမရှိသေးဘူးထင်တယ်နော်။စာတို့မပေးဘူး။ဟိုစာအုပ်တွေပါတွေလည်းမပေးလိုက်ဘူးကျောင်းမှာသိတယ်မလား။ဆိုတော့ကိုကပဲ ခင်ဗျာဘာလုပ်ရမလဲပေါ့နော်ခလေးနဲ့ဟိုဒီနေ့လုံးဒီနေ့လုံးပေါ့နော်ဟိုဆိုတော့အဲ့တော့ပထမတစ်ပတ်ကတော့ဆရာတားရလဲသိရမလားဆရာမစာမလုပ်ခိုင်းဘူးသိရမလားကိုကပဲအတင်းလုပ်ခိုင်းတယ်မျိုးဆိုတော့လေသူသိမကြိုက်ဘူးပြီးတော့တငယ်ချင်းတွေနဲ့အရန်လွှမ်းတော့တရက်တောင်မှသူတခါအပြင်မှာဆော့နေနဲ့လမ်းလျှောက်သွားလိုက်တယ်တငယ်ချင်းအိမ်ကိုသိရမလားကျမအိမ်ထဲမှာတင်းတင်းချန်နေတော့ပေါ့နော်အဲ့ဒါနောက်သူအတမကြတော့ချက်ချင်းသိတယ်လေမရှိတော့ဘူးဆိုတာဒါသူနောက်လိုက်ပြီးတော့ပြန်ပြီးတော့ခေါ်လာပြီးတော့ရှင်းပြရတာပေါ့နော်အခုလောလောဆယ်အရန်ခက်တယ်တငယ်ချင်းတွေလည်းတွေ့လို့မရဘူးဆရာမလည်းသိရမလားအကြောင်းလည်းမသွားရဘူးဒါပေမဲ့အရေးကြီးတယ်ပေါ့နော်ဒီဖြစ်နေတဲ့ဟာအိမ်မှာပဲနေရမယ်အဲ့လိုမျိုးအပြင်သွားပြီးတော့တငယ်ချင်းတွေတွေ့လို့မရသေးတဲ့အချိန်ပေါ့နော်အိမ်မှာပဲနေရမယ်ပေါ့နော်
အသက်အရွယ်မရွေးချားမမရွေးဆင်းရဲချမ်းသာမရွေးလူသားအလုံးရဲ့အသက်ရှင်နေထိုင်မှုတွေကိုအန္တရာယ်ပေးလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်လူတွေရဲ့နေထိုင်မှုပုံစံတွေလူမှုဘဝတွေမှာအခက်အခဲတွေနဲ့အပြောင်းလဲတွေကတော့တိတိတသာကြုံလာနေရတာပါဒီလိုလက်ရှိအခြေတဲကာလမှာကလီမီခင်တွေရင်ဆိုင်ရတဲ့အခက်အခဲတွေနဲ့အတွေ့အကြုံတွေကတော့ပြောလို့ကုန်နိုင်မယ်မထင်ပါဘူးစမရီရဲ့မိခင်တွေကဘာသူကဘာသားတွေအလုံးကိုနာကပီစူကြီးကနေအမြန်ဆုံးကစ်လွတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီတစ်ပတ်မျိုးသမီးကဏ္ဍကိုကျေးဇူးနဲ့ရနာခွင့်ပြုပါရှင်ကျမဒီထွေပ
American ပြည်ထောင်စုမှာ coronavirus တန်ကိုစပြီးတော့ခံရတဲ့ပြည်နယ်ကတော့အနောက်မြောက်ကဒီ Washington ပြည်နယ်ပါ။အဲဒီမှာယောဂကူးစက်တဲ့အဓိကနေရာတွေကတော့တက်ကြီးဆောက်ရှောက်ရေးကေရာတွေပါ။ငကိုယောဂခံရှိသူတွေနောက်ဒီအသက်အရွယ်ကြီးသူတွေဟာဒီယောဂတန်ကိုအများဆုံးခံရသူတွေဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြထားပါတယ်။ Washington ပြည်နယ်က Harvard View Medical Center မှာခွဲစိတ်ကန်စီမံခန့်ခွဲမှုအလုပ်လုပ်နေတဲ့မမမထွန်းကိုကျွန်တော်ဆက်သွယ်ပြီးတော့ဒီ Washington ပြည်နယ်ရဲ့နောက်ဆုံးအခြေအနေအကြောင်းကိုကျွန်တော်မေးမြန်းထားပါတယ်။လာမမို့တော့ခင်ဗျဒီကိုရိုနာဗိုင်းရပ်စ်စပြီးတော့အမေရိကမှာဖြစ်တာဝါရှင်တန်ပြည်နယ်မှာပေါ့လေဆိုတော့ဒီလိုစပြီးတော့ယောဂကူးစက်မှုဖြစ်တဲ့အခါမှာဘလို့လူမျိုးတွေဘလို့လူအုပ်စုတွေမှာအဓိကစပြီးတော့ဖြစ်တာကိုတွေ့ရပါလဲ
အကောမင်္ဂလာပါရှင်ကျမတို့ရဲ့နောက်ဆုံးဟောပြီးခဲ့တဲ့ဟိုစနေနေ့ကထုတ်လွှင့်တာပါနော်အဲ့ဒီအချိန်မှာကျမတို့ပြည်နယ်မှာဟိုလူနာပေါင်း4,310ရှိတယ်ပြီးတော့189ပေဆုံးနေပေါ့နော်အခုပေဆုံးတဲ့လူတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းအသက်ကြီးတဲ့လူတွေကပိုများပါတယ်ဟိုပြောဆိုလို့ကျနာတော့ရှင်းရှင်းလေးပါဟိုအသက်ကြီးတဲ့လူတွေမှာကိုခံအားကနေသွားပြီသူတို့ကိုခံအားကနေသွားတဲ့အပြင်ဒီဟိုပေါ့လေဟိုသူတို့ရဲ့နောက်အခုဖြစ်နေတဲ့ပေါ့နော်သူတို့စီမှာယောဂbackground ရှိတယ်ကွယ်ဥမာစီဂျိုတွေ့တော့ဟိုဒါမှမဟုတ်ဘောလေဒီဟိုအသက်ရှူလမ်းကြောင်းဆိုင်ရာဘောလေအဆမာတို့ပါတို့အဲ့လိုမျိုးတွေရှိတဲ့ခါကျတော့သူတို့ကိုယောဂသွားပြီးတော့ဟိုရောက်သွားတယ်ဆိုလို့ရှိရင်ယောဂကအရန်ကိုဘယ်လိုပြောမလဲပူဆက်တာအရန်မြန်တယ်
ဆိုတော့ COVID-19 ကြောင့်စပြီးတော့ဒီကွယ်လွန်တဲ့သူကလည်းပဲဒီတက်ကြီးကေဟာပဲဟိုဆိုတော့ဒီအဲ့ဒီနောက်ပိုင်းမှာကျတော့ဒီတက်ကြီးကေဟာတွေနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကပို့ပြီးတော့ဒီတင်းတင်းကြပ်ကြပ်ဘလောက်အထိအောင်ဆောင်ရွက်ပေးနေပါလဲ
ဆိုတော့ Morozi မှာဒီယောဂစပြီးပြန်ပွားတာကသူတို့ဒီ Nursing Home ကစတယ်လို့ပြောတယ် Nursing Home ကိုပေါ့နော်ဒီဟိုသူတို့ဟို Navy Seal ကလာပြီးတော့မှ Lockdown လုပ်လိုက်တယ် Lockdown လုပ်လိုက်တယ်ဝင်လို့ဝင်လို့ထမပေးလို့တော့ပြီးလို့ရှိရင်ဒီသူ့ရဲ့ဟို special ဟိုစပေါ့နော် special cleaning team ပေါ့နော်သူတို့ clean ဟို clean worker တွေပေါ့လေသူတို့ machine လုပ်တဲ့ဟိုလူတွေကိုအပြင်ကနေ professional clean ဖို့အတွက်သူတို့ခေါ်ရတယ်ပေါ့နော်အခုသူတို့အကုန်လုံးအဲ့လိုမျိုးလေးကျင်းလုပ်ကြတယ်
အမေရိကမှာဒီပထမပိုင်းတော့တော့ပေါ့လေဒီသမ္မတဒေါ်နယ်ထရမ့်ကဒီဧပြီလလေလောက်အထိပဲဒီ social distancing မဟုတ်ကောက်ကိုအိမ်မှာတီးကြခွဲနေဖို့ဆိုတဲ့ဟာမျိုးကိုဟိုသူကဟိုပြောထားတာပါဆိုတော့ဒါပေမဲ့လည်းပဲဟိုပြီးခဲ့တဲ့ဟိုသတင်းပတ်ထက်မှာပဲပေါ့လေဟို ဒီလို social distancing လုပ်မဲ့ရက်ကို April လကုန်အထိဆိုပြီးတော့ရက်တိုးပြီးတော့တတ်မှတ်လိုက်ပါတယ်ဆိုတော့ဒီလို social distancing လုပ်ဖို့ဟာဘာကြောင့်အရေးကြီးတယ်လိုအပ်တယ်လို့ထင်ပါလဲ
ဒီသွားတဲ့အပေါ်မှာကျမတို့ဘလို့ကောက်ွယ်မလဲဆိုလို့ရှိရင်ဥမာပေါ့လေဟိုကိုကအပြင်ထွက်သွားတယ်ဟိုရကပြင်ထွက်သွားတယ်တိတိကောင်အလုပ်ထဲမှာလုပ်တယ်အဲ့လုပ်ထဲမှာလည်းပဲကိုဥမာသမီးနေလဲသာစားရဲဆိုလို့ရှိရင်ကျမဘာလုပ်လဲဆိုလို့ရှိရင်သူများနဲ့ခတ်ဝေးဝေးလေးမှာသွားပြီးတော့ထိုင်စားလိုက်တယ်ဟိုပေါ့နော်အဲဟိုဒီပြီးလို့ရှိရင်ကိုကနည်းနည်းဟိုဒီလူထူထပ်တဲ့နေရာမှာတကယ်ဖြတ်ကလည်းဥမာဘတ်စကားတွေစီးရတယ်ဆိုလို့ရှိရင်ကျမကိုမတ်စတာပဲပေါ့နော်ပြီးလို့ရှိရင်ပြန်လာလို့ရှိရင်ခါတိုင်းဆိုလူကြီးတွေကိုကလူကြီးတွေဆိုလို့ရှိရင်လူကြီးတွေရှိတော့အိမ်ဆိုရင်တော့အမေတွေကိုတော့သားတော်ပြူကြတယ်ပေါ့နော်အမေပါညာပေါ့အဲဒါမဟုတ်လို့ရှိရင်လည်းခလေသားကျမမှာသားငယ်ရကျမကိုအမြဲတမ်းပြေးပတ်တယ်ပြန်လာလို့ရှိရင်အမေပြန်လာပြီလားဆိုအဲ့ခါကျရင်ကျမမပြောလဲသားမလာနဲ့အမေနာကိုဆိုတော့သူ့ကိုကိုကဥစားလိုက်တယ်မလာသေးတော့အမေပါလောက်ရမယ်ဆိုတော့ဒီရေချိုးကလည်းတန်းဝင်လိုက်တယ်ဝတ်စားတွေလဲတယ်ရေချိုးတယ်ပြီးတော့မှဒီဝတ်စားတွေကိုလောက်နေတယ်ပစ်ထည့်လိုက်တယ်ပေါ့နော်ထည့်လိုက်တယ်ပြီးရင်ကိုရေချိုးမချိုးပြီးမှသူ့စီကိုလာပဲဆိုတော့ကို့မှာကို့မတန့်ဘူးလို့ကိုအမြဲတမ်းယုံကြည်ထားမယ်ဒီနေရာမှာကိုကယောဂရှိတဲ့လူတယောက်လို့ကိုလည်းအမြဲတမ်းထိလုပ်ပေးရမယ်သူများပေါ့မှာဆိုတော့ကိုကသူသူများရှိလားဆိုတာထက်ကိုဒီလူကိုရှောင်တာထက်ကိုကို့စီမှာရှိလို့ရှိခဲ့လို့ရှိရင်ပေါ့နော်ဟိုကို့စီမှာရှိရင်သူများကိုမကူအောင်ကို့ဘာကိုအရင်ကကွယ်ထားမယ
်ကိုကဒီ medical center မှာပေါ့လေဒီဟိုအလုပ်လုပ်နေတဲ့ကျမရဲ့ဝန်ထမ်းတူဖြစ်တဲ့အခါကျတော့ကိုတိုင်အတွက်ရောဟိုဘာရီမြန်းကြိုပြီးတော့ပြင်ဆင်ထားပါလေ
ကျေလို့များဖြစ်သွားခဲ့ရင်ဆိုတော့အပေါ်မှာကျမကကို isolate လုပ်ဖို့အတွက် quarantine နေဖို့အတွက်ပေါ့နော်အခန်းတစ်ခန်းကိုတသက်လူနာခန်းဆိုပြီးတော့ကျမဖွင့်ထားတယ်ဆိုတော့ဟိုပိတ်ထားတာပေါ့နော်ဒီအိမ်ကန်းထဲမှာဟိုစနေရေချိုးကန်းနဲ့အိမ်သားနဲ့အခန်းကိုကျမပိတ်ထားလိုက်တယ်ဒီခန်းကိုတသက်လုပ်လိုက်တယ်ဒီကငါတကယ်လို့ဖြစ်ခဲ့မယ်ဆိုလို့ရှိရင်ငါမိသားစုနဲ့ငါဒီလို့မရဘူးဆိုကလေးတွေကိုခွဲသိပ်ပါမယ်ကိုနဲ့ဟိုပေါ့လေကိုပါကို isolate လုပ်နိုင်တဲ့အခန်းတစ်ခန်းကိုပါကိုစောက်ထားတယ်ဆိုတော့အဲ့လိုမျိုးဟိုတန်းနိုင်လို့ရှိရင်ပေါ့လေဒီမှာလည်းပဲအဲ့လိုမျိုးကျမဟိုကျမလိုမျိုးပေါ့လေမဖြစ်မနေသွားရတယ်ဆိုလို့ရှိရင်ကိုဟိုလုံးလုံးစစ်တဲ့နှစ်ပတ်သုံးပတ် isolate လုပ်နိုင်တဲ့ quarantine လုပ်နိုင်တဲ့အခန်းတစ်ခန်းကိုပြင်ဆင်ဖို့လုပ်တယ်ဆိုတော့မမကြီးမှဆိုလို့ရှိရင်လည်းပဲဟိုအော်အပြင်မသွားနဲ့ဆိုတော့လူတိုင်းကတော့စားဖို့နေရေးအချင်းတွေကြောက်သွားတာရှိတယ်။အဲ့ဘက်ကြောင့်ပေါ့လေအပြင်ဝင်သွားတယ်လာတယ်ဆိုလို့ရှိရင်လည်းပဲပြန်လာဟိုဟုတ်တယ်စန်တာဝိုက်မရှိဘူးလက်ကိုရေနဲ့ဆေးပါအမြဲတမ်းလေနဲ့ဆေးမလို့အပ်ပဲနဲ့မထိတွေ့နဲ့ဘာခုမှမထိနဲ့ကိုယ့်လက်ကိုအိတ်တက်တယ်လာထည့်လာလိုက်ဟိုကျွမ်းဆိုဈေးသွားလို့ရှိရင်ခလေးတွေပြောကိုယ့်လက်ကိုအိတ်တက်တယ်ထဲဘာမှမထိနဲ့ဆိုတော့ကိုထိကျင်တာတော့မထိနဲ့ဆိုတော့ဘာတစ်ခုပုံမှမယုံနဲ့ဘသူ့ပုံမှလည်းမယုံနဲ့ပုံကိုလည်းမယုံနဲ့သူများကလည်းမကူးစိတ်နဲ့ပေါ့နော်ဟုတ
် So Washington ပြည်နယ်ရဲ့လက်ရှိအနေအထားလေးလည်းပြောပြပေးအောင
်ဟုတ်Washington State မှာတော့အများကြီးပြင်ဆင်ထားတယ်ခုနကကျွန်မထပ်ပြောချင်တာက Washington State မှာ PK တဲ့တစ်ပတ်ကသူတို့သတင်းဌာနမှာပေါ့လေသူ့ဗီဒီယိုကပြောလဲဆိုတော့ဒီ social distancing ကပုံပြီးတော့အကျိုးထိရောက်ပါတယ်ဆိုတာမြင်တယ်ဒီအခုဘာတွေလောက်လဲဆိုတော့ခုန social distancing လောက်လိုက်တဲ့ခါကျတော့သူတို့သတ်မှတ်ထားတဲ့အဲ့ဒီအချိန်တုန်းကကူးစက်နှုန်းကပေါ့နော်အဲ့ဒီအချိန်တုန်းကကူးစက်နှုန်းဒီလိုပုံစံနဲ့ဘာလဲဆက်သွားမယ်ဆိုလို့ရှိရင်လူတစ်ယောက်က 2.7 ပေါ့လေဟိုလောက်ပေါ့လေကူးနိုင်တယ်ပေါ့လေ2ယောက်ခွဲ3ယောက်ဒီပါလောက်ပြန်ပြီးကူးနိုင်တယ်လို့သူတို့ကသတ်မှတ်ထားတယ်ဒါပေမဲ့ဒီ social distancing လုပ်လိုက်တဲ့ခါကျတော့ဒီသူတို့တွေ့လာတဲ့ဒီသူတင်စားတွေ့လာတာကြာသွားတယ်သူတို့တွေ့တယ်ဆိုတော့ဟိုဘလောက်ကြီးကြာသွားလဲဆိုလို့ရှိရင် 1.4 လောက်ကကြာသွားတယ
ဒီပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရသူတွေကိုကုသရမှာ ချင်းဝင်တန်းတွင်အတွက်အထောက်ကူပေးမဲ့ဆက်ရုပ်ကိုဘေကျင်းကသူတည်တနာပညာရှင်တစ်စုကတီထွင်လိုက်တဲ့အကြောင်းပြောပြပေးမှာပါကျွန်မခင်ဗျတပ်ပါတိဝန်နိုင်ငံဘေကျင်းမြို့တော်မှာရှိတဲ့ချင်းဝါတက္ကသိုလ်ဟာထိတ်တန့်သိပ္ပံပညာရှင်တွေနဲ့တရုတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးတဲ့တက္ကသိုလ်တစ်ခုဖြစ်ပါတယ်ဒီတက္ကသိုလ်ကပမောက္ခကျန်ကန်တီဒီဇိုင်းဆွဲပြီးဖန်တီးလိုက်တဲ့ဆက်ရုံဟာအဝေးထင်းခလုတ်နဲ့ထိန်းချုပ်ပြီးခိုင်းနိုင်ပါတယ်ဒီလိုခိုင်းဖို့ဒီဆက်ရုံမှာတက်ထားတဲ့ကင်မရာကိုအသုံးပြုတာပါကင်မရာထဲမှာမြင်နေရတဲ့ဆက်ရုံရဲ့လှုပ်ရှားမှုကိုကွန်ပျူတာဂိမ်းစ်တွေမှာလိုပဲအဝေးထင်းခလုတ်ဂျွိုင်းစတစ်ကိုသုံးပြီးထိန်းချုပ်ပေးနိုင်ပါတယ်အခုလိုဆေးကုသရေးအတွက်အကူအညီပေးနိုင်မဲ့ဆက်ရုံကိုတည်ထွင်ဖို့သူဘယ်လိုအကြံရလာတာပါလဲတရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ယောဂါဟာကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကြောင့်ဖြစ်ကြောင်းတရုတ်အစိုးရကကဘာကိုအသိပေးခြင်းဟာ2019ဒီဇင်ဘာလကုန်ဖြစ်ပါတယ်ဒီယောဂါဒဏ်ကိုတိတိတသားခံစားလာရခြင်းဟာတရုတ်နှစ်တကူချိန်နဲ့လဲတိုက်ဆိုင်နေတာပါဒါကြောင့်လူတွေအတွက်ဘလို့အကျိုးရှိအောင်လုပ်ပေးရင်ကောင်းမလဲလို့ပမောက္ခအကျံစဉ်းစားနေခြင်းမှာပဲတငယ်ချင်းဖြစ်တဲ့ဆင်ဝါဆေးုံကြီးကအကြီးကဲဒေါက်တာဒုံဂျဟောင်းနဲ့စကားတွေပြောရင်အကျံရလာတာပါတဲ့ဆရာဝန်ကြီးကသူတို့ဆေးကုသပေးတဲ့အခါမှာအဓိကပြဿနာကဆရာဝန်တွေကိုယ်တိုင်ဒီယောဂအကုသခံနေရတာလို့ပြောပါတယ်ဒီခါမှာဆရာဝန်တွေအတွက်အသုံးတည်ပြီးအကူအညီပေးနိုင်မဲ့ဒီဆက်ရုံမျိုးကိုဖန်တီးဖို့ဒီဇိုင်းဆွဲပစ်တယ်လို့ရှင်ဝါတက္ကသိုလ်ပေါမောက်ခလည်းဖြစ်ဆက်ရုံဒီဇိုင်းဆိုင်ရာအကြီးအကဲလည်းဖြစ်တဲ့ဒေါက်တာကျန်ကန်တီကMandarin ဘာသာနဲ့အခုလိုပြောပါတယ
်
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပေါ်မှုဆိုးဝါးလာနေတာကြောင့်ဒီလိုအချိန်မျိုးမှာကျွန်တော်တို့လို engineer တွေဘက်ကဘာအကူအညီပေးနိုင်မလဲလို့စဉ်းစားပါတယ်ဒီခါမှာ robot ဆက်ရုပ်တွေကအဆင်ပြေမယ်လို့တွေးမိပါတယ်ဒါကြောင့် Dr. Dong Jahong နဲ့ကျွန်တော်ဆွေးနွေးပြပါတယ်သူတို့ဆက်ရုပ်တွေမှာကျုံနေရတဲ့အကြီးမားဆုံးပြဿနာကကုသပေးတဲ့ဆရာဝန်တွေကိုယ်တိုင်ဒီယောဂအကုသခံနေရတာလို့သူကပြောပါတယ်ဒါကြောင့်ဆက်ရုပ်တွေကိုဆံဝင်အလုပ်ဝင်ပြီးလုပ်ပေးနိုင်အောင်လုပ်ရင်တော့အဆင်ပြေမယ်လို့ပြောသွားတာပါပမောက္ခကျန်းဟာသူ့ကျောင်းသားတချို့ကိုခေါ်ပြီးတငယ်ချင်းဖြစ်သူဒေါက်တာဒုံနဲ့တခြားဆရာတယောက်ကိုပါပါစေပြီးအဖွဲ့ဝင်ဆယ်ဦးပါတဲ့ဆက်ရုပ်တီထွင်တဲ့အဖွဲ့ကိုဖွဲ့ပါတယ်ရှင်ဝါဆေးုံကြီးကအကြီးကဲသူဖြစ်တဲ့ဒေါက်တာဒုံချောင်းကတော့ဒီဆက်ရုပ်တီထွင်ရမှာဆေးဘက်ဆိုင်ရာအကြံပေးဖြစ်နေတာဝန်ယူခဲ့သူပါသူတို့ဖန်တီးလိုက်တဲ့ဆက်ရုပ်ကိုကြည့်ရအောင်ပါတကယ်တော့ဆက်ရုပ်လက်ကိုဘိန်းပေါ်တင်ထားတာမျိုးပဲဖြစ်ပါတယ်ဒါပေမဲ့သူ့ဆက်ရုပ်ကယောဂခံစားနေရသူကိုအัลထရာဆောင်းရိုက်တာတို့လူနာရဲ့ဗစံကတွေးနမူနာကိုယူပေးတာတို့ဖြင့်သွေးခုန်နှုန်းဆန်းတာလို့ငချက်နဲ့ဆရာဝန်တွေစစ်ဆေးစမ်းသပ်တာအတော်များများကိုလုပ်ပေးနိုင်ပါတယ်သူ့မှာကင်မရာလည်းတက်ထားတာမို့လူနာနဲ့တခန်းထဲမှာနေစရာမလိုပဲကင်မရာမှာကြည့်ပြီးတော့လူရာကိုခိုက်နိုင်ပါတယ်ဒါအပြင်ဆရာဝန်ဟာလူနာနဲ့တမျိုးတည်းမှာရှိနေစရာလည်းမလိုဘူးလို့ဆက်ရုပ်တီထွင်တဲ့ပမောက္ခကျန်ကပြောပါတယ်ဒီဆက်ရုပ်ကိုလက်မောင်းမှာ digital နှစ်ချက်ကိုတက်ပေးထားပါတယ်သူကဒီ digital နှစ်ချက်ကိုသုံးပြီးလူနာရဲ့နှလုံးခုန်တဲ့အနေအထားအပြင်အဆုတ်တို့ဘာလို့တခြားကိုရင်းအင်္ဂါရဲ့အခြေအနေတွေကိုပါထောက်လှမ်းပေးနိုင်တာဖြစ်ပြီးဆရာဝန်တွေလူနာနဲ့တိတ်များများဆဆထိတွေ့မှုမလုပ်ရအောင်စီစဉ်ပေးထားတယ်လို့ပမောက္ခကျန်ကံတီကပြောပါတယ
်
ဆံဝင်တွေကတိတ်တက်တိရှိကြပါတယ်ဒါပေမဲ့ဒီဗိုင်းရပ်စ်ပိုးကတိတ်ကိုအကူးဆက်မြန်ပါတယ်ဒါကြောင့်ဒီလိုဆက်ရုပ်တွေကိုအနည်းအကြီးဆုံးဖြစ်တဲ့အခုလိုကိစ္စမျိုးမှာသုံးနိုင်တာကြောင့်တိတ်ကိုအရေးပါပါတယ်လို့ပြောသွားတာပါအစလုံးကတော့သူတီထွင်တဲ့ဆက်ရုပ်ကအာဂါတာစခန်းတို့လကဘာစူဇန်ရီတို့လိုသူတေသနာလုပ်ငန်းတွေမှာပဲတုံးတဲ့ဤပညာကိုတုံးထားတဲ့အတွက်သူဟာသူအားလုံးကိုဘာအကူအညီမှမလိုဘဲနဲ့လှုပ်ဆောင်ပေးနိုင်ပါတယ
်我们原来的设计呢实际上是一个完全
ကျွန်တော်တို့ကနဦးထွင်ထားတဲ့ design က robot ဆက်ရုပ်ကိုယ်တိုင်ပဲအလုပ်အားလုံးကိုလုပ်သွားဖို့ပါပဲသူ့လူကိုဘယ်သူကမှကူစရာမလိုအောင်လုပ်ဖို့ပါလူနာစီကိုတိုက်ရိုက်သွားပြီး ultrasound scan ဖတ်တာတို့နှလုံးခုန်နှုန်းနားထောင်တာတို့အသက်ရှူတဲ့အနေအထားအဆုတ်တို့ဘားတို့ကိုငချက်နဲ့စစ်ဆေးတာနားထောင်တာတို့ကိုပါလုပ်နိုင်ပါတယ်ဒါပေမဲ့ဆံဝင်တွေကအကြံပေးကြပါတယ်အားလုံးအော်တိုမက်တစ်ပဲမလုပ်ပါနဲ့တဲ့ဘာဖြစ်လို့လဲဆိုတော့လူနာကိုနှစ်သိမ့်ဖို့သူ့စိတ်တည်ငြိမ်အောင်လုပ်ဖို့အတွက်အနားမှာလူတယောက်ယောက်တော့ရှိဖို့လိုတယ်လို့သူတို့ကပြောကြလို့ပါဒီဆက်ရုပ်ကိုတီထွင်လို့ပြီးသွားတဲ့အခါမှာတော့လေချောင်းဆိုင်ရာဆက်ရုပ်ဒီဇိုင်းဘာသာအတွက်ပ Paragu Puejugo, Jong Tanere, Tutetana, Jongda, Chanune, Santa Chijabari, Tuga, Pamoka, Changam Tia, Sayo Tutetana, Puerega. Tuga Sayo Sura, Tano Nenero Lanabo. Tabime Tigana, Tisayo Len La Santayo, Tigago, Nunya Nida, Triarelo, Chanuga, Pio Doraba. Pamoka, Jamcantigara, Silo Gama, Siawan Dregove, a loaded Pompe Taraga. ตรงอันนี้เรียนเนี่ยก็ช่วยปูดลูกเพียงในเรื่องลูกเดียวไปเลยถ้าเกิดดงจะห้องก็รอดีเซลเดียวเซลล์อ่ะสองเดือนมาเลือดเดียวสันต์ตาบ้านนั่นมีสิ่งลูกจีนอะไรไปปูปูไปก้าวหน้าลูกไหนมาบ้างอะไรรู้ไหมเลือดเดียวต้องจับไปต้องเตะเซลล์กูจะไม่รู้เทียนจะเปลี่ยวตัวรับบ้างตรงตัวเดียวนั้นอ่ะพ่อแกพันดีท่าเลยเซลล์ก็ไม่ยอมสิบไปเลย
ที่เสียงนี่ยังสลงกูเบื้องมาสิ่งเสียงว่าช่างก็เสียงเนี่ยที่แต่เสียงเรื่องมาเสียงวันจุ่นเนี่ยตัวเลือดด้วยลูกเสียงเงี้ยรับบ้างที่เสียงด้วยกูเสียงว่าแต่กูอากาศเสียงเอ็นจิเนียร์เจ้ามาเว้ยยายตัวเดียดน่ะทักคุยกันตะคุลูกบีตัวรูปเพื่อกันพันดีเกล้าพี่ป่าเลยไล่ส่วนนะสิ่งเดียวสิ่งว่าต้องฟุ่ยเฟือยวันจุ่นเนี่ยนะสิ่งว่าเสียงจะสั่งเทรนนะฮะใช่ไหมลูกด้าบ้างฉันว่าเลสิลูกก้า ลีเนียนดีไซน์เนี่ยปัจจุบันเต็มไปด้วยเสียงลูกดอกที่ลูกเสียงมีเรื่องทับไปพันดีเจนเนี่ยสนับสนุนไหมตัวเด็กก็ต้องการยังบางวันเต็มไม่ใช่หรอกลูกเลยเดียวไปเลยที่เสียงจะคู่ด้วยเดียวยังวันอาทิตย์หน้าคงจะรับใช้ไปตัวเด็กยังบางวันแค่ชิ้นนี้เดินสุดแล้วก็เต็มไปเลยที่เดินไปด้วยติดกันเลยไม่เป็นอะไรกันแล้วที่มาไปจะน่าเมื่อไหร่
เอเบรล่าตัวใหญ่นี่ตั้งใจนี่ด้วยที่จะยาวนี่เลยแต่เรียนวิโก้จะมาสมยามองอาจจะเล็บเยาว์บ่าวไปเช่นโควิด-19ก็ยกระดับด้วยสัตว์เล็กกู้เสียดีรามาสุสุบังกู้เสียดูแต่ตั้งจอดว่าบีอเมริกันก็เลือกใช้กู้เสียดูนัดเต็งเลี้ยงกู้เหตุจากในกบามาอเมริกาส่งเพียงนี้ไปเลยโควิด-19เปลี่ยนกู้เสียดูการเงินในโบนูเรโก้นักข่าวสีบวารีวิสัยจะบุ๋มยุโรปดิกเนียนจ้าเจ็ดเท่าเมลุมยอลียาไปเลยนิวยอร์กมีมิวโรวังก็รอ เอเมียนทวายเป่าวารีและไก่เป่าวารีเนี่ยนักข่าวสีอากาศเว้นเสียงว่าจะได้รีนิรงก์อาจจะพิจารณาเลยอเมริกันยืนยันเลี้ยงเดินเส้นต่อมาUSSTโดรูสเวลต์บอกมาโควิด-19กู้เสียชีพวันนี้วิลล์ที่เบเกเรตเดโมแคปติงกูชีเรก้าจารุกันในเพชรชายไปเลยชีเรบุมูจีเบรดครอสเยโกจารุกันในเพชรชาบีตุนิยามาชีเรบูโจจี กาโลสซาดิเอโลเนซาโทเมโลเชื่อใจยายวินจิกาเป็นเด็กคนสุดท้ายจากมาจากมาจากด้านเรื่องนี้ตรงกับเรื่องราวที่กูพิจารณาไปเลยที่อยู่ในรูสเวลต์เสด็จมาบอกมาโควิด-19กู้เสียชีวิตมาจากเดโมทารีแต่กูกังวลว่าถ้าลูกจีรีนี่เนี่ยพี่ๆตาตาส่งพี่ไปบ้านลูกเชื่อใจบุมูจีเบรดครอสเยก้าคุณเรียนแบบสบายงาซาดีตาตั้งสูงเกล้าบ้าเอริซาดรีมีเดียร์มาปักจ้าเขียนวิจารณ์คุณลูกยารุกันในเพชรช่างขยันรับเชื่อไป ยามานั่งมาโควิด-19ก็ยังเนี่ยปัจจุบันมันมากันพบยานี่เรื่องลูซูบีแต่เรื่องเว็บไซต์ดูโก้ไปผู้สุยากันยุ่งจาริอปอที่จะเด็กคนยิ่งสาวยานี่เรื่องเพื่อเรื่องลูกคนสาวยานี่เรื่องเพื่อเรื่องกับวิบัติจาริจายันดาแต่เรื่องมีเดียร์เรื่องอินเทอร์เน็ตสามยานนารีอปาเอาเหงอินเทอร์เน็ตสามยานนี่อันนั้นเสียตะคู่กูมาลาเรียมาไปเขื่อนปอยามานั่งงานที่จะเด็กคนยิ่งสาวยานี่จาริเพื่อสิ่งนี้อ่างงาเสกสูบังกังกว่าจีนยาเจ็ตเท่าเขื่อนไปเลย โควิด-19เนี่ยปัจจุบันเตรียมมาเรื่องตัวที่เชื่อโปรโลซูบีอ่ะคุณรู้เตรียมเว็บไซต์ดูไปใครนะฮะยามาสุยายอาณาเชนสันเดลอยากเชื่อเดี๋ยวลูกเพียงแต่ไหนก็ใช้ใจเนื้อที่มาทาเตรียมเราไม่อยากพูดอาร์เอสเอฟอ่ะพูดกันเลยที่กันได้จีนยาเช็ดทบียนทาบาร์เลยวิวเอ็มยามาไว้ซีซันวิวอย่ากู้นายกันในเซนไอทีวอชิงตันมิโรกันในใจใหญ่ทบียนเกล้าบ้าอ่ะคุณยาจะรีดูแต่เรื่องมุกการ์ดเราบ้าไปเช่นเดี๋ยวพามันเนี่ยคุณนายกันในคุณนายกูเอที่ทบีย
်မှာပါ ည9:00 နာရီတိုင်းမှာထုတ်လွှင့်ပေးနေတဲ့ TV အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပဲဖြစ်ဖြစ် IntelSat 17နဲ့ MiaSat 3တို့ကနေပဲဖြစ်ဖြစ်ဖမ်းယူကြည့်ရှုနိုင်ပါတယ် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မစုမြတ်ပါပါ
This program has come to you from the Voice of America, Washington.